Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ပြည်ရန်ပေါင်းကကင်ဝေးကြပါစေ။2025ခုနှစ်ဖေဖော်ဝါရီလ5ရက်ပုံထုနေ့မနက်ခင်း VOA Radio စီစဉ်တဲ့ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တနအိစာစီစဉ်တစ်ခုလုံးကိုတော့ဂျိုရုဆလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။စမခင်ပြထွေးပါရှင်။
ဂါဇာအပြစ်ရဲ့ဒုတိယအဆင့်ဆွေးနွေးရေးအလားအလာဘယ်လိုရှိနေပါသလဲ။ထိုင်းဝင်ကြီးချုပ်ရဲ့လေယာဉ်ကြတရုတ်ခီးဘာတွေဆွေးနွေးကြပါမလဲ။ဆီးရီးယားဂျာပြတ်သမ္မတကတော့အမေရိကန်နဲ့ဆက်ဆံရေးပြန်လည်ထူထောင်ဖို့ရည်ရွယ်တယ်လို့ဆိုပါတယ
်။အမေရိကန်အစိုးရကအထောက်ပံ့တွေကိုရပ်ဆိုင်းလိုက်တဲ့အတွက်ထိုင်းမြန်မာနယ်စပ်မှာမြန်မာဒီမိုကရေစီအင်အားစုတွေနဲ့ရွှေ့ပြောင်းအလုပ်သမားတွေကြားအခက်အခဲကြုံရတဲ့အခြေအနေတွေကိုကြင်ပြဖို့ရှိတယ်လို့ရှမ်းပြည်နယ်နောင်ချိုနဲ့ကြောင်မဲမှာတော့စစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေပိုလှုပ်လာတဲ့အတွက်ထိခိုက်ဒေချေမှုတွေနဲ့အိုးအိမ်ဆုံးခွာရတဲ့သူတွေပိုပြီးတော့များလာတဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။အပတ်စဉ်အမေရိကန်နိုင်ငံရေးမြေကြီးဩစာဆိုရှယ်မီဒီယာလူကြီးများ10မိနစ်သတင်းတူများနဲ့ကမ္ဘာတစ်လွှာခီးသွွားအစစ်စစ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုဦးတမောင်တန်းကပြောပြပေးပါမယ်ရှင
်။ရာယီအပြစ်ရာယီသဘောတူညီချက်မှာပါတယ်လို့ကာဆာပြန်လဲထူထောင်ရေးအခြေစရကအလုံးမဖြစ်နိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အကြံပေးတွေကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။သူတို့တွေအတွက်မြေတနေရာထားပေးပြီးအဲ့ဒီမှာတီဆောက်ပေးတာကဂါဇာကိုပြန်သွားတာတဲ့ပိုကောင်းမယ်လို့လည်းသမ္မတထရမ့်ကပြောလိုက်ပါတယ်။ဣဇရဲဝန်ကြီးချုပ်နေသယာဟူနဲ့အင်ဂျီရောမှာမတွေ့မီလေးမှာထရမ့်ကအခုလိုပြောလိုက်တာပါ။ဣဇရဲဟာမတ်စ်အပြစ်ရရေးသဘောတူညီချက်တည်မြဲမယ်ဆိုတာကိုသူအာမတ်မခံနိုင်ဘူးလို့အမေရိကန်သမ္မတထရမ့်ကတနင်္လာနေ့ဒုံးကတဲ့သတင်းတောက်တွေရဲ့မိကုံကိုဖြစ်ကြားမှာပြောခဲ့ပါသေးတယ်။သမ္မတထရမ့်ရဲ့အရှိလက်ပိုင်းဆိုင်ရာအထူးသံတမန်စတိဗ်ဝစ်ကော့ဖ်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဝေါ်စတွန်နဲ့ဆွေးနွေးခဲ့တာယင်းဒီအပြုသဘောဆောင်တယ်လို့ကြေညာချက်မှာနာသန်ယာဟုကတော့ပြောထားပါတယ်။နိုင်ငံကခေါင်းဆောင်တွေဆွေးနွေးကြရမှာအစ္စရေးဆော်ဒီအာရေဗျသဘောတူညီချက်အီရန်နျူကလ িয়ার အစီအစဉ်နဲ့ဂါဇာအပြစ်ရရေးဒုတိယအဆင့်ကိစ္စတွေပါဝင်မယ်လို့ညွှန်တင်ထားကြတာပါ။အပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ကနိုဝင်ဘာလမှာဖမ်းဝင်ရထုတ်ခဲ့ပြီးတဲ့နောက်ဒီခီးဟာအစ္စရေးဝန်ကြီးချုပ်နာသန်ယာဟူရဲ့ပထမဦးဆုံးနိုင်ငံခြားခီးစဉ်လည်းဖြစ်ပါတယ်။အမေရိကန်ကရာဇဝတ်ပြည်မှုကြီးတွေကျူးလွန်သူတွေကိုတခြားတိုက်ပြည်တွေမှာထားနိုင်မထားနိုင်သူလိလာနေပါတယ်လို့အမေရိကန်သမ္မတထရမ့်ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒါဟာဥပဒေကြောင်းအရဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့အမေရိကန်သမ္မတကရောနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပါပြောကြပါတယ်။ပြည်မှုကြီးတွေနဲ့ထောင်ချနေကြတဲ့အမေရိကန်အကျဉ်းသားတွေအပါအဝင်တိုင်းပြည်ကနှင်ထုတ်သူဘယ်နိုင်ငံသားကိုမဆိုအကျဉ်းသားအဖြစ်ထားခံမယ်လို့အယ်ဆာဗေဒိုသမ္မတနာယက်ဘူကလေးကအမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုတို့တနင်္လာနေ့ကသဘောတူညီချက်ရရှိခဲ့ကြတာပါနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုဟာကော့စတာရီကန်မှာရောက်ရှိနေပြီးဆန်နိုဆေးမြို့မှာသမ္မတရိုရီဂိုချစ်ဖ်နဲ့အင်္ဂါနေ့အစောပိုင်းကသတင်းစာရှင်းလင်းပွဲမလုပ်မီမှာအဲ့ဒီလိုအကျဉ်းသားပို့တဲ့ကိစ္စမှာဥရီဂျောင်းတွေပါဝင်နေတယ်လို့သတင်းတော့တွေကိုပြောကြခဲ့တာလည်းဖြစ်ပါတယ်အမေရိကန်ရဲ့နိုင်ငံခြားအကူအညီပေးရေးနဲ့ပတ်သက်ပြီးပြောကြရမှာတော့နိုင်ငံခြားကြီးအကူအညီပေးဟာအလူမဟုတ်တဲ့အကြောင်းအမေရိကန်ကအသုံးပြုတဲ့ဒေါ်လာတိုင်းအမျိုးသားအကျိုးစီးပွားကိုမြင့်တင်နိုင်ရပါမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကဆိုပါတယ်ဝန်ကြီးမာကိုရူဘီယိုဟာလက်တင်အမေရိကငါးနိုင်ငံခီးစဉ်ကိုသွားနေတာပါဂါဇာအပြစ်ရရေးဒုတိယအဆင့်နဲ့ပတ်သက်လို့နိုင်ငံတကာဂျောင်းဝင်စစ်ဆက်သူတွေနဲ့စကားဆပြောနေပြီလို့ဟာမတ်စ်ပြောရေးဆိုခွင့်ရှိသူကပြောလိုက်တယ်လို့ဂါဇာပြည်နယ်ထူထောင်ရေးကော်မတီတက်ကိုဖွဲ့စည်းလိုက်တယ်လို့ပါလက်စတိုင်းအာဏာပိုင်အဖွဲ့ကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။အပြစ်ရဒုတိယအဆင့်မှာဒဇာငန်တွေနဲ့အစ္စရေးဖမ်းထားတဲ့အကျဉ်းသားတွေဆက်လို့ရေးနဲ့ဂါဇာကမ်းမြောင်ကနေအစ္စရေးတပ်တွေရုတ်သိမ်းရေးလဲပေါင်းမယ်လို့မျှော်လင့်ထားကြပါတယ်။ပထမအဆင့်မှာအကူအညီစစ်ဆေးမှုကိုအစ္စရေးကပိတ်ဆို့ထားပြီးနောက်နှေးအောင်လုပ်နေတယ်လို့ဟာမတ်စ်ရဲ့ပြောရေးဆိုခွင့်ရှိသူဟာဇမ်ကာဆမ်ကအင်္ဂါနေ့ထုတ်တဲ့ကြေညာချက်မှာဆွဆွဲလိုက်ပါတယ်။ဒုတိယဆင့်ညနိုင်းဆွေးနွေးပွဲကိုလာမယ့်တနင်္လာနေ့မှာဆက်မှာဖြစ်ပြီးဒီဘက်ကမှအစ္စရေးကိုယ်စားလှယ်အဖွဲ့ကာတာနိုင်ငံကိုသွားမယ်လို့အစ္စရေးဝန်ကြီးချုပ်ယုံကအင်္ဂါနေ့မှာပြောပါတယ်။ဒီနေ့မှာပဲဂါဇာကကိစ္စတွေကိုစီမံခန့်ခွဲဖို့အလို့အဖွဲ့တစ်ဖက်ကိုအစိုးရအဖွဲ့အစည်းအဝေးမှာဖွဲ့စည်းလိုက်တယ်လို့ပါလက်စတိုင်းအာရဗိုင်းအဖွဲ့ဝန်ကြီးချုပ်ယုံကပြောပါတယ်။ဂါဇာကတိကျတုလတ်တဲ့လူသိများသူတွေအပါအဝင်ပညာသည်တွေနဲ့ဒီအလုပ်ဖွဲ့ကိုဖွဲ့ခဲ့တယ်လို့အမည်မဖော်လို့တဲ့ပါလက်စတိုင်းအရာရှိသူက AP သတင်းဌာနကိုပြောပါတယ်။ Palestine Arabai Pago, not in Gandriga, Tok Kanjabi, may Israel, Lem Kanina Jow, Gaza, ye Beluka, Mesuraga, Machina de Babu.
And then Manapet Yamawada sees in Gumanet, Chownaigan, a Chownai Guetti. I don't meet that Nessanga, Kilohats, Titishi Chonga. I don't meet that Donsenit, Kilohats, Choutinga Donyane. I don't meet that Lazy, Kilohats, Konga, Don Donyarugani, Tolan Binivari. Manet Conanaiti, Dudia Wango, Ludumes Rene, Digital Line Rigani, Penny Marisha.
Bodumnet, the Rainbow View, Yoktanga, Selecting anybody. Lama Yadrima, American, Pianle Sasamo, two, Suhara, Yu, Tabi, me, Trump, Suhane, set to a mea, deja, Syria, Jabja, Tamra, Ahmed El Sharaga, Piola, Pale. A Suhaya, Tokan, Jebashi, be, American, Tadriga, Syria, Machine, Jabi, Evilu, Shinibu, Syria, Nangan, at the board, two, Ni, Jet, Shit, the Nelu, Danila, Liga, Tolai, the Economics Magazine, interview, my El Sharaga, Akulu, Piola, Tama. Syria bochata, American peso, ye you mua tibi to a chimazo, and ye piedelule tuga sobare. Dabime, the kid tabra Biden, a suaga, Syria, poesiri bochata, peso, ye you mugo, January lama, chowla da just sign pitake bare. Syria jabia tabra el sharaha, Syria lumia ye puelo, debe yare, HGS, poe gongs on pibi, Natal such a kunema, HGS car, elgadine, a sepiale bime, American a champe, poesima, sele shili bade. Asaku, Taka Kajare, Syria, letter guy, poet Alamu, Piat, they like Bimu, HGS go, Jampe, Poepi, Sele, Tama Tara, Debe, Michila, Wulu, Tama, Eshara, Pio Bade. Taiwan Jijo, Beton Dang, Shinawatraha, Bodunema, Leja, Dio Kis, and Sama, Pibi, Siba, and a gold egg, Sadu, a Tiga, Taswini Jam, and no Nitaka Bade. Dikis in Taiwan Jijo, who are Dio Tama, Shijipian, and Fish of Maba. Tiny old deal key that we pull out deal suago, who need downy medal that don't that do rega Timmy Yabade. Cyber Lulay guiding a patalo, a two bit yoga, soya in Niraja, a re guiding a patalo, tiny in a lone in a manmia, lone jaw, when you got a day chabiole medal, Lowy Institute, a shed of Asha Lila, season at two day, Ramen Yakopka, Jusabade. COVID 19 rate, Nidre Roman, and Jada key the Lara Chad or Gabby Man, not on a set, Ligunima, Tango Layo Jadu key the. သုံးဆက်ငါးသန်းကျော်အထိရှိလာခဲ့ပါတယ်။၆တပ်မှနှစ်သန်းကတရုတ်ခီးတယ်တွေပါ။ဒါပေမဲ့မကြခင်ကစိုက်ဘာလူလေးဂိုင်းတွေရဲ့ခီးသွားလုပ်ငန်းဆက်ဆက်လာမှုကြောင့်ထိုင်းနိုင်ငံအတွက်စိန်ခေါ်ချက်အထိဖြစ်လာခဲ့ရပါတယ်။ဒါပြင်ထိုင်းနိုင်ငံကထိန်းသိမ်းထားတဲ့ဝီဂါလူမျိုး၄၀ရှိယောက်ကိုတရုတ်ကိုပြန်ပို့မပို့ဆိုတဲ့ပြဿနာတွေနဲ့ထိုင်းဝင်ကြီးချုပ်ဂျိုဟန်နိုင်တဲ့ Pawe Lucia Tay so Toga de Lu Sweet Yet a Pega Piovare. Daya Dure Miala Rajan Dada Pumpi Titi Chacha Mapion Nine De Babulo, Oribro Yet a Pue, Chica Robado, Ed Forestka, Ingadega Piocaraba. And now Daya the rest of the Gule Tuga Mapion Nine De Babu. They sold the way Badupia at them, you have Balashi de Suragula Yega Mapiovau. They sold Daya Dure Tama. Respect Scott, Danjawa, Chowdan, and Sia, Banyak Padre, Suragula, Yega, Matobjamabu. Tanyashi, Lutinatmanga, Dugu, Dutati, Dwadelu, Sweden Media, Riga, Sojabi, Mayega, Dagu, Tipudale, Machinibabu. Tanyashi, the Bikadua, Yema, Tama, Meshibabu, Bakainamale, said the Meshibabu, yet a fetchige, Forest Carno, Piovare. Majami Nidre, drink a Sweden, Langama, Gai, Chinja, Taikai, Chara, Shigabi, Bungwera, Picadari, Shinigabare. Yet up where Jigga, Eddie Lu Pia, we go, ye knew Piosu get up, Pipare. Now that I take that Pila lay medal of Mamio de Mabulo, or Ibo yet up where Jigga, Piovare Cana. Direct from Washington, the voice
of America, the OA. Few American Tangani, Fivuila Nga yet, Botuni Meneke, Tate Yap, Nasunya, Nigu. ဥတီမောင်တန်းကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းစောင်းမနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးကတော့ဒီအမေရိကန်အစိုးရအထောက်ပံ့ဆိုင်ငံ့လိုက်တဲ့နဲ့ဆက်တဲ့သတင်းကိုတင်ပြပေးမှာပါအမေရိကန်အစိုးရကပေးနေတဲ့အကူအညီတွေကိုဆိုင်ငံ့လိုက်တဲ့အတွက်အခက်အခဲတွေကြုံရတာရှိတယ်လို့ဒါကိုကြည့်ရင်ဒီထိုင်းနိုင်ငံကိုရောက်လာတဲ့မြန်မာနိုင်ငံသားရွှေ့ ဖြစ်နောက်နိုင်ငံရေးအကျဉ်းသားဟောင်းတူလည်းဖြစ်တဲ့ကိုရင်ထွေးက VUE ကိုပြောပါတယ် မေဆာမျိုးကိုရောက်လာကြတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေကိုသူကအခုလိုစပြီးတော့ရှင်းပြပါဗ
ျ။ထွက်လာတော့အဒီဘစ်စီရှိရပေါ့။အဒီဘစ်ဆိုတာတာမန်ပြည်သူလူထုတွေတည်းပါတယ်။ဟိုចောင်းသားတွေတည်းပါတယ်။ရဲသားတွေတည်းပါတယ်ပေါ့။ပြီးတော့ CDN ပေါ့။အခု CDN ဆိုတော့ဟိုအစိုးရဝန်ထမ်းတွေပေါ့။မင်းဆောင်မှာတော့ပထမပိုင်းထွက်လာတော့ဟိုဗမာပြည်ထဲမှာကိုယ့်ရဲ့ဟိုရှိတဲ့ပတ်စံလေးနေဒီဘက်မှာဟိုနေကြစားကြပေါ့နောက်ပိုင်းကျတော့ဒီနိုင်ငံကြီးဒီတော်လှန်ရေးကာလကဟို၄နှစ်ပြည်လာတော့လူတွေကကို6လောက်ပေါ့ကိုဝင်ငွေရဖို့အတွက်ဟိုကျွန်တော်တို့ဆိုရင်ဒီဟိုကျွန်တော်88ကလည်းအဲ့ပုံစံမျိုးပေါ့ကျွန်တော်အာနာသိမ်းပြီးတဲ့အခါမှာကျွန်တော်လူငယ်တွေကစုရက်လေးတစ်ခုအနေနဲ့လက်ဖေးဆိုင်လေးဖွင့်လက်ဖေးဆိုင်မှာကျွန်တော်စုပြီးတော့လက်ဖေးဖြော်ရဲသူပြောစပွဲထိုးရဲသူထိုးပေါ့စုံရံလေးလုပ်ပြီးတော့အဲ့မှာရတဲ့ဟာလေးကျွန်တော်ကိုစားဖို့တောက်ဖို့သွားဖို့လာဖို့ဈေးစကားလေးအထောက်ပံ့ပြည့်အခုဒီဘက်မှာလည်းကျွန်တော်တို့ဟိုလက်ရှိကျွန်တော်တို့လှုပ်ထားရတယ်အဲ့လိုမျိုးပေါ့ကျွန်တော်စိုင်ဖွင့်ထားတယ်စိုင်မှာဒီလက်ဖေးဖြော်နိုင်တဲ့လူဝင်ပြီးဖြော်ပေါ့ကြော်လောလှုပ်နိုင်တဲ့လူလှုပ်ပြီးတော့ဒီဟိုမုံနေကွန်ကိုတပိုင်းနိုင်သုတ်ပြီးတော့ရောင်းကျင်တဲ့လူတွေကျွန်တော်တို့ဆိုင်မှာလာတင်တော့အဲ့လိုမျိုးနဲ့ဟိုကိုယ့်ရဲ့စာဝတ်နေရီကိုအဲ့ရက်တည်ကြရပေါ့ဟိုအချင်းချင်းစောင်းချောက်ကူညီရတယ်ကျွန်တော်တို့ဟိုရှိရလူကလည်းဟိုနောက်ပိုင်းရောက်လာတဲ့လူသစ်တွေကိုကျွန်တော်တို့ဒီမှာအဲ့စာဖို့အတွက်ဆန်လိုရင်ဆန်ဖို့တခြားလိုအပ်တာလေးကျွန်တော်ကူညီပေးရတော့ပေါ့ပြီးတော့တခြားဟို NGO လိုဟာမျိုးအဲ့ဒါအဖွဲ့စည်းရဲ့ကြီးပေါ့အဲ့ဖွဲ့စည်းရတယ်သူတို့ရိတ်ခါတွေထောက်ပံ့တဲ့ဟာလေးရှိပေါ့အဲ့ဒီကတော့အခုကျွန်တော်တို့ဒီ US ကနေအခုဟိုထောက်ပံ့ရေးဟိုဟာဒီရက်တယ်ဆိုပြီးတော့ဒီ trend တက်လာတဲ့အချိန်မှာကြားတဲ့ခါကျတော့ဟိုအဲ့ဒါကြီးကတော့ဟိုအဓိကတော့သူ့ရဲ့ဟို USA ကဲ program တွေ project တွေကြီးဟာကြီးကတော့အဲ့ဒါကြီးကရက်သွားမှာပေါ့ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ဒီဟာဒီနိုင်ငံရေးတော်လှန်ရေးဟိုကွန်ကိုရက်တည်ပြီးတော့လှုပ်ရှားမယ်ဆိုပြီးတော့ကျွန်တော်ကယုံကြည်ထားတယ်အဲ့အတွက်ကွန်ကိုရက်တည်ပြီးတော့ဟိုလိုအပ်တာကိုကျွန်တော်တို့ယုံကန်လှုပ်ရှားမယ်ဖြစ်တဲ့အတွက်ကျွန်တော်ကိုယ်တိုင်ဒီဟာရေးတော့ဟိုကျွန်တော်ကတော့အတွေ့အကြုံရှိတော့ဒါကြီးကပြင်ဆင်ထားတာပေါ့ဒါနောက်လူတွေလည်းလူငယ်တွေလည်းဒါကြီးလူကိုယ်တိုင်တချို့လည်းဟိုအလုံးလှုပ်တဲ့လူတွေလည်းလှုပ်ပေါ့အဲ့အလုံးကရရှိတဲ့ဝင်ဝင်နဲ့သူတို့အခြေရင်ပြန်လဲကုညီရာရောရှိပါတယ်။ဟောဒီနိုင်ငံသားအထောက်ပံ့နေမရှိတော့ရင်တော့ဒီပထမပိုင်းထောက်ပံ့နေတဲ့အရိတ်ခါလို့ပါလို့အဲ့ဒါကြီးအတွက်ကအခက်ခဲရှိမှာပေါ့။ဒီမှာတော့ကိုစာဝတ်နေရေးအတွက်တော့ဒီမှာရတဲ့အလုပ်ကိုကျွန်တော်ဝင်လို့ရပါပေါ့။တချို့ဆိုနေဟိုပယံဒီမှာတော့ဗမာအလုပ်သမားတွေကတော့ဟိုစိုက်ပျိုးရေးနဲ့ဒီဆောက်လုပ်ရေးလုပ်ငန်းတွေကတော့အများစုဖြစ်တဲ့အတွက်အဲ့ဒီအထက်မှာပဲဝင်ပြီးတော့လောက်ကြရများပြီးတော့ဆက်ဝင်နေရှိရောဆက်ဝင်နေမှာဝင်လောက်ကြရပေါ့ဒီနေဆက်မှာတော့ဟိုဘန်ကောက်လိုနေရာမျိုးမှာတော့ဘန်ကောက်မှာတော့အလုပ်ကပို့ပြီးတော့ဟိုခွင်လန်းပို့များတော့ပေါ့
ဒါကတော့မဲဆောက်မြို့မှာနှစ်ပေါင်းများစွာနေထိုင်နေပြီးအသိရောက်လာတဲ့သူတွေကိုလည်းကူညီပေးနေသူတို့လည်းဖြစ်နောက်နိုင်ငံရေးအကျဉ်းသားဟောင်းတို့လည်းဖြစ်တဲ့ကိုရင်ထွေးကိုဦးသိန်းထိုင်ဦးကမင်းမြန်တင်ပြခဲ့တာပါရှင်တစ်ဆက်သေးပဲဒီထိုင်းရောက်မြန်မာရွှေ့ပြောင်းလူငယ်တွေရဲ့အခြေအနေတွေကိုလည်းတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တာ၄နှစ်ရှိလာတဲ့အချိန်မှာဒီပြည်တွင်းစစ်ပွဲတွေကြားလူငယ်လူရယ်တွေအနာဂတ်ပျောက်နေကြသလိုအိန္ဒိချင်းထိုင်းနိုင်ငံကိုရွှေ့ပြောင်းအလုပ်လုပ်ကိုင်နေကြတဲ့သူတွေလည်းပိုပြီးတော့များလာပါတယ်။လူငယ်အတော်များများလှုပ်ခလှဆာနေနေနဲ့ခက်ခဲတဲ့အလုပ်ကိုင်တွေကိုလုပ်နေကြရသလိုဖမ်းဆီးခံရပြီးမြန်မာနိုင်ငံကိုပြန်ပို့ခံရမယ့်အရေးကြောက်ရွံ့နေကြတာတွေလည်းရှိပါတယ်။ AFP သတင်းကိုအခြေခံပြီးမမျှသတင်းအောင်ပြောပြပါမယ်ရှင်။
ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမား၃ကို EFP တရင်ကဘန်ကောက်မြို့အနောက်ပိုင်းစမုတ်စခွန်ခရိုင်မဟာချိုင်စင်ကြေဘုံကမြန်မာရွှေ့ပြောင်းအလုပ်သမားအများစုနေထိုင်ရာ Little မြန်မာမှာတွားပြီးတော့တွေ့ဆုံခဲ့ပါတယ်။သူတို့ကသူတို့ရဲ့အတွေ့အကြုံတွေမျှော်လင့်ချက်တွေနဲ့အနာဂတ်အတွက်စိုးရိမ်ပူပန်မှုတွေကိုပြောပြကြပါတယ်။ဘာသာစကားကြွန့်ကျင်မှုအားနေတာကြောင့်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလှုပ်သားတွေဟာဆောက်လုပ်ရေးစားနပ်ရေးခါနဲ့လေယာဉ်လုပ်ငန်းအပါအဝင်ခက်ခဲပြင်းထန်တဲ့အလုပ်တွေမှာအတင်းအဓမ္မခိုင်းစေခံရလေးရှိသလိုလောက်ခလာစားလေးနေပါပါတယ်အသက်28နှစ်ရှိပြီဖြစ်တဲ့ရွှေ့ပြောင်းအလုပ်သမားမတ်ဖြူကတော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်သူ့ရဲ့အိမ်မက်တွေပျောက်ဆုံးသွားတယ်လို့ပြောပါတယ်
ဘလို့လုပ်ငန်းနဲ့ဝင့်နေဆိုလို့ရှိရင်ငါးနှစ်လည်းမခံနိုင်ဘူးမှန်တယ်ပြောငါးတက်တာနှစ် အခါနာရေဝနာတွေရတခါကြာလို့ရှိရင်သူတို့ပြောလိုက်တဲ့စကားကိုကနားမလဲတော့ပူဆိုးတယ်ပူဆိုးတဲ့ဝနာတွေဆိုတာလည်းခံရအလိုမျိုးပေါ့တခါကျရင်အလုပ်တွေရအောင်စိတ်ညစ်တယ်နောက်ပြန်လာလည်းစိတ်ညစ်တာပဲဘာမှတူ
အနာမသိခင်အချင်းကသူကရန်ကုန်တက္ကသိုလ်မှာတက်ရောက်ပညာသင်ကြားနေခဲ့တာဖြစ်ပြီးကျောင်းတစ်ဖက်နဲ့ကလေးတွေကိုစာသင်ပေးခဲ့တယ်လို့ဆရာမဖြစ်ဖို့ရည်မှန်းထားတာပါ။
အာနာမသိခဲ့လို့ရှိရင်တော့ကောင်းမွန်တဲ့နေရာတစ်ခုတော့ရောက်လာမယ်လို့ထင်တာပဲ။အာနာသိပြီးတော့ရည်ရွယ်ချက်တွေကိုပြောင်းတာ။ဘာမှလုပ်ချင်စိတ်တော့မရှိတော့လည်းမဖြစ်။
တခြားလူငယ်တွေလိုပဲသူလည်းတစ်ဖက်နိုင်ငံမှာအလုပ်လုပ်ကင်ဖို့ထွက်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံဘက်ပြန်ဖို့လည်းလုံခြုံမှုမရှိတဲ့အတွက်အခုတော့ထိုင်းမှာဆက်ပြီးတော့နေထိုင်နေပါတယ်
။လောက်ရတာလို့အတင်းပြီးတော့နေရတာပေါ့။မြန်မာနိုင်ငံပြန်သွားတော့လည်းဒီမင်းအောင်လိုင်ရလိုပဲနေဆက်နေမှာပဲဆိုလိုပဲနေရတာ။
မဖြူလို့ပဲငါးလုံငန်းဆက်ရုံမှာအလုပ်လုပ်နေတဲ့အသက်21နှစ်အရွယ်ရွှေပြောင်းအလုပ်သမားလွင်လွင်ကတော့လက်ရှိထိုင်းနိုင်ငံမှာနေထိုင်နေရပြီမဲ့ဒီလိုခက်ခဲတဲ့ဘဝကနေရုန်းထွက်ပြီးတော့တတိယနိုင်ငံတစ်ခုမှာသူ့ရည်မှန်းချက်တွေကိုဆက်ပြီးတော့အကောင့်ထဲပေါနိုင်မှုမျှော်မှန်းထားပါတယ်
လျော့ခုရှိခံ JLPD ဒူဆန် branch ယူနော် JLPD မှာဖြေရမယ့်ပုံစံ
အခုကတော့သူများနိုင်ငံမှာလုံးနေရတယ်ဆိုပေမဲ့ဒီဘဝကနေရုတ်ထင်းနိုင်မှုခုကိုဝတ်နာပါတယ်ဂျပန်ဆောက်တည်ပြီးတော့ဂျပန်မှာပဲအလုပ်လုပ်ဖို့ဆုတ်ဖြတ်ထားတယ်အဲ့ဒီဘဝကနေရုတ်ထင်းနေရလို့လဲကျူစားနေပါတယ
်စစ်တပ်အနာသိမ်းပြီးတဲ့နောက်ပိုင်းမှာသူ့ရဲ့ဟီမန်းချက်တွေအကုန်ပျက်စီးခဲ့ရတယ်လို့လွန်လွန်ကပြောပါတယ
်အမျိုးကြီးပဲအမျိုးကြီးရဲ့ခံစားဆော့တော့ကြားတဲ့မဲ့ကြားတဲ့မဲ့ပြီးရတဲ့ကတော့တဲ့မဲ့ဘွဲရုပ်ပြီးရှေးကိုနိုင်ငံမှာပဲဒီလိုမျိုးအစိုးရဝတ်ထားအလုပ်တစ်ခုလုပ်မှာပေါ့အခုကနိုင်ငံရေးတွေလည်းဖြစ်တော့ကိုကြီးမှချက်တွေအကုန်လုံးပြတ်သွားတယ်အတူတူပဲ
အသက်25နှစ်အရွယ်ရွှေပြောင်းအလုပ်သမားသူရကတော့မြန်မာနိုင်ငံစစ်မှုရန်ဥပဒေကြောင့်ပြီးခဲ့နှစ်ကပဲထိုင်းနိုင်ငံကိုရွှေပြောင်းအခြေချဖို့ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ်
ပထမတော့လှုပ်ချင်တာတော့လက်နဲ့ကင်ပေါ့နော်ကျွန်တော် PTA ထဲဝင်ချင်တာပေါ့နော်တော်လိုင်းရင်လှုပ်ချင်တယ်ဘာလို့လှုပ်ချင်တာဒါပေမဲ့ကျွန်တော်မှမိသားစုရှိတယ်လေကျွန်တော်ညီကိုမတော်မြားတော့ကျွန်တော်အဲအလုံးလုံးမဖြစ်မဲ့ဒါပေမဲ့ကျွန်တော်အဲ့အောင်ရွေးချယ်ခဲ့ရတယ်ပေါ့နော်ဒီကနိုင်ငံခြားကိုအဲထိုင်းနိုင်ငံရောက်လာရောက်ရှိလာတယ်ပေါ့နော
်ဟီမန်ထရာရီဖြစ်မလာတဲ့အတွက်စိတ်သက်သာရတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာတရားဝင်အလုံးလုံးခွင့်ပိုင်းအောင်ကတ်ရဖို့စောင့်ဆိုင်နေတယ်လို့သူကပြောပါတယ်
ဒီဖြစ်ရကကျွန်တော်တို့စိတ်ထဲမှာတော့တည်တည်ရင်နာတယ်ပေါ့နော်ကျွန်တော်တို့တော်တော်လက်ခံစားရတယ်ပေါ့နော်ကိုကျင်းစားတယ်ပေါ့နော်ကိုလိုမျိုးပဲကိုတကယ်ချင်းနေဦးရှိတဲ့လက်ရှိညီကိုမော်ရမားတွေပေါ့နော်ဖြစ်စီချင်းတာပေါ့နော်ကိုလိုပေါ့နော်အဲနိုင်ဘာလဲရည်ရချက်အဲជីជីနဲ့အဲတို့ဖြစ်ချင်းတဲ့အကောင့်တွေပေါ်ကြီးဖြစ်စီချင်းတာဒါပေမဲ့အဲ့လိုမဖြစ်လာတော့ကျွန်တော်တို့မှစိတ်တက်မှာတော့စိတ်တက်ကြတော့စိတ်တော့မကောင်းဘူးပေါ့နော်ဟုတ်ကဲ့
ပေါ့စစ်ပွဲတွေနဲ့မတည်ငြိမ်တဲ့ပြည်ရင်းအခြေအနေတွေကြောင့်မြန်မာနိုင်ငံစီးပွားရေးကျဆင်းပြီးပြပထွက်အလုပ်လုပ်ကင်နေရတဲ့သူတွေဖို့မြန်မာနိုင်ငံမှာကြံခဲ့တဲ့မိသားစုတွေစီသူတို့လိုအားကားတွေကိုပြန်ပြီးတော့ပို့ပေးနေကြတာပါIOM စင်းတွေအရ2022ခုနှစ်အတွင်းမှာထိုင်းနိုင်ငံအလုပ်သမားတွေကနေမိသားစုတွေစီကိုပြန်ပို့ငွေက1ဘီလီယံနီးပါးရှိပါတယ်
။တကယ်မဖြစ်ခဲ့ရင်တော့ဒီလိုအနာရီဆင်းနေမှာမရှိခဲ့ဘူးလို့ကျွန်တော်တို့ဘယ်လိုလူငယ်တွေရောကျွန်တော်တို့အနာဂတ်မှာကျွန်တော်မိသားစုလေးနဲ့အဲကျွန်တော်တို့ဒီကိုမော်ဒမားနဲ့ကျွန်တော်တို့ဖိမိနေတော့စီရီလုံးလေးနဲ့တော့ထမင်းကိုစားတော့အောင်ပါဘောနော်အခုကျဒါတော့အဲမိသားစုတွေကွဲပြီးတော့နေ့နေကြာပြီးတော့တော်များနိုင်ငံမှာလာရောက်နေတာဘောနော်ဒါတော့မကောင်းဘောနော်ဟုတ်စိတ်လည်းမကောင်းဟုတ်ကဲ့ပေါ့
ထိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့အလုပ်သမား2.3သန်းနဲ့တရားဝင်မဟုတ်တဲ့ရွှေပြောင်းနေထိုင်သူ1.8သန်းရှိတယ်လို့ကုလသမဂ္ဂရွှေပြောင်းနေထိုင်မှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM စီးရင်တွေကဖော်ပြပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုချင်ကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါခင်ဗျာ
ဖီအမေရိကန်တန်ရဲ့ဖေဗူလာ5ရက်ပုထုနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်ရှင်။အခုဆက်ပြီးတော့ဒီလေကြောင်းတိုက်ခိုက်မှုတွေပိုးပြီးတော့များလာနေတဲ့ရှမ်းပြည်မြောက်ပိုင်းကအခြေအနေကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုနဲ့ကြောက်မဲမြို့တွေမှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇန်နဝါရီလကုန်သတင်းပတ်ထဲမှာတွင်အရက်သား73ဦးသေဆုံးခဲ့တယ်လို့ရှမ်းလူခွေမန်တိုင်းကဇန်နဝါရီလ၄ရက်နေ့ကအစင်ကန်စာတစ်စောင်ထုတ်ပြန်ပါတယ်။ Let's see the Muri Marida can read Mia Pia, Mugu, Sunqua, Trepini, Zaya Biro, Ate, Tidu, Amyasu, Muma, Zani, Ludagan, we have you, Piovare, Yangonga, Pipuri, and Nipis, and Gusan Joga, Piopiava Mission.
Dolan Lenaka, Puri, Pink by Tare, Nongchu, Net, Jang Men Murigo, Second Siga, Lidango, Abubi, Dakanilo, Dedagan, the Chuga, Vuego, Piovare, Shan Lu, Queen Manaye, Dine Topiane, Sin Kanzamaro, Pigas, and Noari Lago Manga, Lidang Dakai Muja. အရက်သားဆံအုပ်တေဆုံးပြီး30ဦးတန်းရခဲ့တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီကစေယုံအပါဝင်အရက်သားပြစ်မှတ်တွေကိုပေါင်300ပေါင်900ဘုံတွေနဲ့တိုက်ခိုက်ခဲ့တယ်လို့သူတို့ရဲ့အစီရင်ခံစာမှာရေးသားထားပါတယ်ဇန်နဝါရီ22ရက်ကနောင်ချိုမြို့ဈေးရက်ွက်ကိုဂျက်လီရင်နဲ့ဘုံလာကျဲတဲ့အတွက်အရက်သား9ဦးတေဆုံးခဲ့ပါတယ်အဲ့ဒီဖြစ်ရပြီးမြို့ပေါ်ကနေရှောင်းတိန်သွားတဲ့လူငယ်တူကခုလိုပြောပါတယ
ไปยังไม่ยากก็รอดูมีสีดอกหูหูใส่ดองชงใส่ดองใส่กันลงชงไม่มีสีบ่นะตอนเช้าที่เราดูเรียกใส่ก็ชีดองงานลงนู้นมีตาสูงไล่เอาเท่าที่โอ้ดีมากตาบ่แต่มาจะช้ำอยู่เจ้ามันนู้นมีสีดอกอันนู้นเจ้ามันเนี่ยมีทางเล่นสีดอกนี่มั้งเด็กขามาเสียตาเนี่ยเชิงเชิงยาเราบอกทางเล่นสุดยอด
ที่ใกล้แดนยาดูเรโกลาโชเน่มันเลก้าเซียงเรโกปูซองยาจังเชนลูคุยมันนายทุบยันจะมาเจตตาทาบาร์เรดีมิวเรียเป็นตั้งนี่เนี่ยโมกุมิวโกเลยลาดูบงเจไตไข่ในจังเปียวบาร์เรเลี้ยงงานในบงเจไตไข่แข็งเรนี่อะไรก็อาจจะตาเปียมาตุยเพี้ยนในตัวดีมิวเนี่ยเลยฮะตอนเลี้ยงเองอาซูเรติงไปทาร์เรมิวเรเลพี้ยนในบาร์เรสกังสีบงเจเนี่ยจีเรจักการอสกังสีฮะตุยเอเยปามุโกเตียวโกปิดตาเจน่าพี่จังเชนลูคุยมันนายก็เปียวยิสุกินสีดูยิ่งเลี้ยงหาง
ပြောလိုက်တဲ့စကားကနားမလဲတော့ဘူးရှင်။ဒီစီမံကိန်းကိုပြန်စချင်တယ်ဆိုရင်တို့အနေနဲ့တရုတ်ဘက်ကညီမဒီစစ်ကောင်စီနဲ့ဒီလိုညှိနှိုင်တဲ့နဲ့ညှိနှိုင်ရမယ်ပြောဆိုရမယ်ဆိုတဲ့ပုံစံမျိုးတို့အဲ့လိုပုံစံမျိုးမက်ဆေ့ပေးချင်လို့ဒီတတိတဲ့တာကိုလောက်တယ်လို့ကျွန်မထင်တယ်ရှင်။
ဒီစီမံငယ်ဒီပြအိုင်ဒီစီမံငယ်ဘယ်ရောအင်နီရှိတီဗ်စီမံငယ်မှာအရေးကြီးတဲ့အခန်းကဏ္ဍနဲ့ပါဝင်နေဆိုတော့တို့ကတော့ဒီစီမံငယ်နေဖြစ်လာဖို့တို့အမြန်ဆုံးစူးစမ်းအောင်ပဲရှင်။ဟိုအခုကဘယ်လိုတုံ့ပြန်လာနိုင်လဲဆိုတော့အခုဒီတို့ဒီတရုတ်ဘက်ကဖိအားပေးလို့ကျွန်တော်တို့ဒီငြိမ်းချမ်းရေးဆွေးနွေးပွဲကြီးစဖြစ်နေတာပေါ့နော်ကျွန်တော်တို့ဒီတရုတ်ဘက်ကလည်းတို့စီမံငယ်တ ဲနောင်ချိုကြောက်မဲမှာဒေသခံတွေကိုဖမ်းဆီးနှိပ်စက်တာမျိုးတွေရှိနေကြောင်းလည်းပြောပါတယ်ဇန်နဝါရီလ25ရက်မှာတော့စစ်ကောင်စီဟာသူတို့ပြန်ပြီးထိန်းချုပ်သွားနိုင်တဲ့နောင်ချိုအနောက်တောင်ဘက်မူဆယ်မန္တလေးအမြန်လမ်းပေါ်ကအုံမတိကျေးရွာကနေအိမ်တွေကိုမီးရှို့ခဲ့ကြောင်းလည်းအစီရင်ခံစာမှာဖော်ပြခဲ့ပါတယ်စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ရဲ့နိုဝင်ဘာလ6ရက်တရုတ်ခီးစဉ်အပြီးမှာရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မီယက်ထားစီမံကိန်းအစိုးပြုထားတဲ့မြို့နယ်တွေမှာလေကြောင်းတိုက်ခိုက်မှုတွေပိုပြီးများလာတယ်လို့လူ့အခွင့်အရေးစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်ဒီနေရာတွေဟာမူဆယ်မန္တလေးရထားလမ်းစီမံကိန်းဖြတ်တန်းသွားတဲ့မူဆယ်ကွတ်ခိုင်သိန်းဒီလာရှိုတီဘောကြောင်မဲနောင်ချိုနတ်ဆန်ကွတ်ခိုင်မိုးကုတ်စတဲ့မြို့နယ်တွေဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းနောင်ချိုနဲ့ကြောင်မဲမြို့နယ်တွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေပိုပြီးတော့များလာတဲ့အခြေအနေကိုကိုစံကျော်ကတင်ပြပေးခဲ့တာပါရှင်။ဖေဖော်ဝါရီလ5ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ချုပ်လင်းပေးနေပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြခဲ့ပြီးတော့နိုင်ငံတကာသတင်းတွေကိုလည်းအလှည့်ပေးပါရစေရှင်။အမေရိကန်ပြည်ထောင်စုကနိုင်ငံတကာကိုပေးနေတဲ့အကူအညီအများစုကိုစိုက်ငံ့ထားမယ်လို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်လိုက်တာကြောင့်စာနာမှုအကူအညီအပါအဝင်တခြားအကူအညီမှုတွေကိုပေးနေကြတဲ့ယူကရိန်းအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေလည်းကစင့်ကလျားဖြစ်ကုန်ပါတယ်။ဒီအကြောင်းကိုတော့မီရိုစလာဗာကွန်ဂါဇာနဲ့အန်နာချာနီကိုဗာတို့ကခီဖ်နဲ့ဝါဆောမြို့တို့ကနေသတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
ဖက်ဒရယ်ဟပ်အဖွဲ့ဟာစစ်ပြန်စစ်မှုရာဟောင်းတွေကိုစိတ်ပိုင်းနဲ့လူမှုရေးပိုင်းဆိုင်ရာကိစ္စရပ်တွေအကူအညီပေးနေတဲ့အဖွဲ့ပါ။တမရထရမ့်အစိုးရကနိုင်ငံတကာအကူအညီတွေကိုဆိုင်းငံ့မယ်လို့ကြေညာလိုက်တဲ့အတွက်ဖီနီးရှားမြို့မှာရှိတဲ့သူတို့အဖွဲ့ယုံကိုပိတ်ပစ်လိုက်ရတယ်လို့ပြောပါတယ်။ KF မြို့တော်မှာရှိတဲ့သူတို့ယုံကတော့ပုဂ္ဂလိကအကူအညီသူတွေရဲ့ပံ့ပိုးမှုကြောင့်ဆက်လက်ပတ်နေသေးပေမဲ့အမေရိကန်အကူအညီတွေရုတ်တရက်ဖြတ်တောက်ခံလိုက်ရတဲ့အတွက် တို့အတွက်အတော်လေးအထိနာခဲ့တယ်လို့ Federal Hub အဖွဲ့အကြီးကIvona Costina ကပြောပါတယ
် Zupin si finansuanya zuchite ke zupin
အကူအညီတွေရက်လိုက်တယ်ဆိုတာကကျမတို့အတွက်လုပ်ငန်းတွေရက်လိုက်ရတာပါပဲဝန်ထမ်းတွေကိုလာစာမပေးနိုင်တော့သလိုသူတို့လည်းအလုပ်ပြန်မစင်းနိုင်ကြတော့ပါဘူ
းနိုင်ငံတကာကိုပေးနေတဲ့အကူအညီတွေပြန်လည်သုံးသပ်ဖို့အတွက်ရက်60ဆန်းငံထားမယ်လို့သမရထရန်ကသူအာဏာလွဲပြောင်းရယူပြီးမကြခင်မှာပဲကြေညာခဲ့ပါတယ်ယူကရိန်းကိုပေးနေတဲ့အကူအညီတွေရက်လိုက်တာနဲ့ပတ်သက်လို့သမရအင်ဗျူတော်ကို VOA ကဆက်သွယ်ပေးမယ်အကြောင်းပြန်ကြားခြင်းမရှိခဲ့ပါဘူးအမေရိကန်နိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာတော့အမေရိကန်ပြည်သူတွေအတွက်တံပြန်အကျိုးခံစားခွင့်မရဘဲနိုင်ငံခြားအကူအညီတွေကိုမျက်နှာလွှဲခဲ့ပြစ်ပေးတော့မှာမဟုတ်တဲ့အကြောင်းဖော်ပြထားပါတယ်။ရုတ်တရက်အကူအညီတွေဖျက်ပစ်လိုက်တာကယူကရိန်းကဆန္ဒမှုအကူအညီပေးရေးအဖွဲ့တွေအကြအားအားသင့်တုံ့လောက်သွားစေခဲ့ပါတယ်။စစ်ပွဲကာလ၃နှစ်ကြာလာပြီဖြစ်တဲ့အတွက်ယူကရိန်းအစိုးရလူမှုအသိုက်အဝန်းနဲ့ဆေးဝါးကုသမှုစတဲ့ကဏ္ဍစုံအတွက်နိုင်ငံတကာအကူအညီတွေအပေါ်မီကိုအားထားနေရတာပါ။ဘောဒန်လော်ဗင်နန်ကိုဟာယူကရိန်းဆိုတဲ့လွတ်လပ်တဲ့မီဒီယာပရောဂျက်တည်ထောင်ထားသူဖြစ်ပါတယ်။သူ့အတွက်အကူအညီအထောက်အပံ့အများစုဟာအမေရိကန်ကရတာလို့သူကပြောပါတယ
်။မွေးစကရော့ရှုံချစ်တန်လူဒဲ
ကျွန်တော်တို့လူတွေ short ချပစ်လိုက်ရပါတယ်။အရင်ကလုပ်ငန်းအတော်များများအတွက်အကူအညီရခဲ့ပေမဲ့အခုတော့လုပ်ငန်းတွေ short ချပစ်လိုက်ရပါတယ်
။အခုလိုအကူအညီတွေရဆန်းခံလိုက်ရတာကမီဒီယာလုပ်ငန်းတွေကိုကျော်လွန်ပြီးတက်ရောက်မှုတွေဖြစ်စေတယ်လို့ဘောဒန်ကဆက်ပြောပါတယ်။ It's a
တရားမှုကကြီးမားပါတယ်မီဒီယာအတွက်ကူညီတယ်ဆိုတာကသမုတ်တရားထဲရည်တစက်ချလိုက်တယ်လို့မသိတာပါဘူးစီဝါရေးအကူအညီအတွက်ကတော့အများကြီးထိခိုက်စေပါတယ်အခုလိုရလိုက်တာကရုရှားအတွက်ပိုပြီးအားကောင်းသွားစေပါတယ
်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ချိန်ကစလို့ဒေါ်လာ 9.6 ဘီလီယံပေးခဲ့ပြီးဖြစ်တယ်လို့အမေရိကန်အကူအညီပေးရေးအေဂျင်စီကပြောပါတယ်အမေရိကန်ရဲ့အကူအညီတွေမရတော့ဘူးဆိုရင်အစိုးရလုပ်ငန်းတွေလည်းတေချာပေါက်ထိခိုက်မယ်လို့ bihus.info media project တည်ထောင်သူ Dennis Bihus ကပြောပါတယ
်ဒေသတွင်းလူမှုအဖွဲ့အစည်းဖြစ်ဖြစ်အစိုးရလောက်ခံအဖွဲ့ပဲဖြစ်ဖြစ်အကူအညီတွေကိုအဓိကလက်ခံရရှိတာကတော့အစိုးရလို့ပြောလို့ရပါတယ
်အမေရိကန်အစိုးရကပေးနေတဲ့အကူအညီအများစုဟာယူကရိန်းအစိုးရနဲ့လူမှုအသိုက်အဝန်းအားကောင်းကောင်းနဲ့လက်ပတ်နေနိုင်ဖို့အတွက်ဖြစ်ပေမဲ့အစိုးရဘက်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့အတွက်လည်းပါတယ်လို့အမေရိကန်မူဝါဒဆိုင်ရာသုတေသီဒေါက်ကလိန်းကပြောပါတယ်။နိုင်ငံခြားအကူအညီဆန်းငံ့ထားမှုကိုရုတ်သိမ်းလိုက်ခြင်းအပြင်ထရမ့်အစိုးရရဲ့ policy တွေကိုပိုအားကောင်းလာစေမယ့်အပြင်ယူကရိန်းအနေနဲ့လည်းခံနိုင်ရည်ပိုရှိလာမယ်လို့သူကပြောပါတယ်။
Force Vladimir Putin to end his invasion of Ukraine.
ရုရှားထူးချော်စစ်ဆုံးတိုက်ရေးအတွက်သမ္မတပူတင်ကိုဖိအားပေးလို့ဆောင်မယ်။အားကောင်းအောင်လုပ်ပြီးငြိမ်းချမ်းရေးယူရမယ်လို့သမ္မတထရမ့်ပြောထားပါတယ်။အဲ့လိုဖြစ်ဖို့အားကောင်းပြီးဩစာရှိတဲ့ယူကရိန်းဖြစ်လာရေးကအဓိကတော့ချက်ဖြစ်ပါတယ
်။ဒီတော့တွင်အမေရိကန်ရဲ့အကူအညီနဲ့လက်ပတ်နေတဲ့ဦးစားပေးလုပ်ငန်းတွေကဘာတွေလဲဆိုတာကိုသုံးသပ်ပြီးအဲ့ဒီလုပ်ငန်းတွေကိုတခြားနေရာတွေကရတဲ့ရန်ပုံငွေနဲ့အစားထိုးသုံးဆွဲဖို့သမ္မတဗိုလ်ဒမီဇယ်လင်စကီကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒါတော့အမေရိကန်ပြည်ထောင်စုကနိုင်ငံတကာအကူအညီတွေကိုဆိုင်းငံ့လိုက်တဲ့အတွက်ယူကရိန်းနိုင်ငံအတွင်းကစာနာကူညီပေးရေးလုပ်ငန်းတွေမှာကစင်ကလျားအခြေအနေတွေကြုံခဲ့ရတာနဲ့ပတ်သက်ပြီးတော့ကိုယ်စုံဝင်းနိုင်ငံကတင်ပြပေးခဲ့တာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးမြေကြီးဩစာဆိုရှယ်မီဒီယာလူကြီးများသတင်းတူများနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ဖေဖော်ဝါရီလ5ရက်ပုံထုနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုနားဆင်နေကြရတာပါ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကိုတော့ရေဒီယိုကနေဒီလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနားရီစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ်။ VOA ရဲ့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါရရှင
် VOA American အတန်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါရယ်။Radio season မှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လင်းတဲ့ VOA မနေ့ခင်း Radio season ပထမပိုင်းနိုင်ဝက်ကိုလိုင်းတိုနဲ့ဖမ်းယူနိုင်ပါတယ်။လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်။ VOA ညာချမ်း Radio season ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညာလိုင်းဒိုမီတာ25 kHz 11883ညာလိုင်းဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်းနာယူဝက်နဲ့စနစ်တနုနေနေ့မှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုလူမျိုးဆွေရုပ်သံလိုင်း VOA မြန်မာပိုင်း website စာမျက်နှာနဲ့
Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းတားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်။
မင်္ဂလာမနက်ခင်းပါရှင် VOA American တိုင်းရဲ့2025ခုနှစ်ဖေဖော်ဝါရီလ5ရက်ပုံထူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးမယ့်အထဲက American နိုင်ငံရဲ့သတင်းဆောင်မကိုအရင်ဆုံးတင်ပြပေးပါမယ် American သမ္မတဒေါ်နယ်ထရမ့်ကကနေဒါတရုတ်နဲ့မက္ကဆီကိုနိုင်ငံတွေကိုတွင်းကုန်ခွန်တွေတွန်းမြင့်မယ်လို့ကြေညာလိုက်တာကြောင့်ဒီတနင်္လာနေ့တုန်းကကြာဆင်းသွားတဲ့ကမ္ဘာအစုရှယ်ယာဈေးကွက်ဟာထရမ့်ကဒါကိုပြန်လည်ဆိုင်းငံ့လိုက်တဲ့အတွက်ပြန်တက်လာပါတယ်တရုတ်နိုင်ငံအတွက်ဆယ်ရာခိုင်နှုန်းသွင်းကုန်ခွန်တိုးမဲ့ကိစ္စကတော့အင်္ဂါနေ့မနေ့အစောပိုင်းမှာစတင်ခဲ့ပြီးတရုတ်ဘက်ကလည်းဒီသွင်းကုန်ခွန်တွေတိုးမြင့်ပြီးတော့ပြန်လည်တုံ့ပြန်ခဲ့တာရှိပါတယ်။အနီတာပါဝယ်သတင်းပေးပို့ထားတာကိုကိုညဉ့်ညံပြောပြပါမယ်ရှင်။
American သမ္မတ Donald Trump ကကနေဒါ၊တရုတ်နဲ့မက္ကဆီကိုနိုင်ငံတွေကိုသွင်းကုန်ခွန်တိုးမြင့်မယ်လို့ကြေညာလိုက်တာကို Ottawa မက္ကဆီကိုမြို့တော်နဲ့ Beijing မြို့တော်အပါအဝင်နယူးယောက်မြို့မှာပါခံစားခဲ့ရပါတယ်။ Hong Kong ဆိုးမြို့တော်နဲ့ Taipei အပါအဝင်ကမ္ဘာတဝန်းကအစုရှယ်ယာဈေးတွေတနင်္လာနေ့မှာကျသွားခဲ့တာပါ။မက္ကဆီကိုနဲ့ဆွေးနွေးညှိနှိုင်းပြီးသွင်းကုန်ခွန်ကိုတလဆိုင်းငံ့ဖို့သဘောတူလိုက်တာဟာတောင်ဘက်နယ်စပ်ကရွှေပြောင်းအခြေချသူတွေနဲ့တရားမဝင်မူရစ်ဆေးဝါးတွေကိုရပ်တန့်မှုဖြစ်တယ်လို့ထရမ့်ကပြောပါတယ်။ဒီလိုဆိုင်းငံ့မှုကြေညာပြီးတဲ့နောက်အစုရှယ်ယာဈေးတွေလည်းပြန်တက်သွားပါတယ်။အဲဒီနောက်ကနေဒါနဲ့လည်းအလားတူညှိနှိုင်းပြီးတလဆိုင်းငံ့ခဲ့ပါတယ
်။လူတွေတုံးဝင်လာတာကိုရပ်တန့်ဖို့လုပ်ရပါမယ်။ဖန်တန်နယ်မူရစ်ဈေးတွေကိုရပ်တန့်ရပါမယ်။တရုတ်လည်းပါဝင်ပါတယ်။ဒီနှစ်ထဲမှာဖန်တန်နယ်ကြောင့်သေဆုံးသူအနည်းဆုံး2သိန်းနီးပါးရှိပါတယ်။ဒါတွေကတရုတ်နိုင်ငံကနေမက္ကဆီကိုနဲ့ကနေဒါကိုဖြတ်ပြီးဝင်နေတာပါသူတို့ဒါကိုရရပါမယ်သူတို့မရပ်ဘူးဆိုရင်သွင်းကုန်ကွန်တွေဒီတက်မကထတ်တိုးပါမယ်ဒီတက်အများကြီးပို့ပြီးဆိုမှာပါ
မက္ကဆီကိုသမ္မတကလောဒီယာရှိန်ဘောင်းကလည်းမျှော်လင့်ချက်ရှိတယ်လို့ပြောပါတယ
် Estoy segura que en este mes vamos a poder dar resultados
ဒီလအတွင်းမှာပဲရလဒ်တွေရမှာပါရှင်တို့အတွက်ကောင်းတဲ့ရလဒ်တွေရမှာဖြစ်တယ်လို့မက္ကဆီကိုလူလူအတွက်လည်းကောင်းတဲ့ရလဒ်တွေထွက်မှာပါဒါဟာသဘောတူညီချက်ကထွက်လာတာပါကျမတို့လေးလေးစားစားနဲ့စကားပြောပြခဲ့ပါတယ
်စားသုံးသူတွေအနေနဲ့ဒီအကျိုးဆက်ကိုမကြားခင်မှာခံစားရမှာဖြစ်ပြီးတမိုင်းတွေကအဖြစ်ပြက်နဲ့နှိုင်းရှင်ပြီးစတီဗ်ဂိုင်မင်လို့စီးပွားရေးပညာရှင်တွေကထောက်ပြပါတယ
် This brings us back to the 1930s
ဒါဟာ1930ပြည့်နှစ်တွေကိုပြန်ရောက်သွားတယ်လို့ပါပဲကမ္ဘာစီးပွားပြက်ကပ်ဖြစ်တုန်းကကုန်သွယ်ရေးစစ်ပွဲဟာပိုဆိုးအောင်လုပ်ခဲ့တဲ့အချက်တစ်ခုဖြစ်ပါတယ်ကမ္ဘာတဝန်းလုံးကနိုင်ငံတွေကသွင်းကုန်မဝင်အောင်အတားအဆီးတွေလုပ်ခဲ့ကြတာပါရေရှည်မှာသွင်းကုန်ခွန်မြင့်လို့ရှိရင်တကမ္ဘာလုံးကုန်သွယ်မှုပမာဏရော့ကျသွားပြီးရှင်ပြိုင်မှုတွေကျသွားမှာဖြစ်တယ်လို့နီးပညာစမ်းသပ်မှုတွေလည်းရော့ကျသွားမှာပါအဲ့ဒီကနေတဆင့်ရေရှည်မှာအမေရိကန်နဲ့ကမ္ဘာအစည်းအဝေးတိုးတက်မှုကိုလည်းရော့စေမှာပါ
တရုတ်အနေနဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုဖြည့်ရှင်းပေးဖို့တောင်းဆိုမယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်တန်မတ်ကြီးဖူကုန်းကလည်းပြောပါတယ
် We do believe that this is in violation of the WTO rules
ဒါဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့စည်းကမ်းကိုချိုးဖောက်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်တရုတ်အနေနဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုတိုင်ကြားထားပါတယ်။နောက်ပြီးတော့ကျွန်တော်တို့အနေနဲ့တံပြန်လွှတ်ဆောင်မှုတွေမဖြစ်မနေလုပ်ရမယ်ဆိုတာကိုလည်းသိထားပါတယ်။ဒါကြောင့်ကုန်သွယ်ရေးစစ်ပွဲမှာအနိုင်ရသူမရှိဘူးဆိုတာကိုထပ်ပြောချင်ပါတယ
်။
တရုတ်နဲ့ပတ်သက်ပြီးညှိနှိုင်းသဘောတူတာမရှိသေးတဲ့အတွက်သွင်းကုန်ကွန်ဆယ်ရာခိုင်နှုန်းတိုးမြင့်တာဟာတနင်္လာနေ့ညတကောင်အချိန်မှစတင်ခဲ့ပြီးတရုတ်ဘက်ကလည်းအမေရိကန်ကြောင်မီးသွေးနဲ့ဒန်းငွေရီ LNG အပေါ်1,500,000,000သွင်းကုန်ကုန်ချမှတ်ခဲ့သလိုပို့ကုန်ကန့်သတ်မှုတွေအများကြီးလုပ်ခဲ့ပြီးအမေရိကန်နည်းပညာကုမ္ပဏီ Google အပေါ်မှာလည်းဈေးကွက်လဝကြီးအုပ်မှုနဲ့စုံစမ်းစစ်ဆေးမှုတွေစတင်ခဲ့တယ်လို့တရုတ်အစိုးရကကြေညာပါတယ်အခုလိုလှုပ်ဆောင်တာဟာဈေးတွေတက်စီမယ်လို့သမ္မတ Trump ကသိပေမဲ့လည်းသွင်းကုန်ကုန်တိုးမြင့်တာဟာအမေရိကန်အကျိုးစီးပွားကိုတိုးစေမှာဖြစ်တာကြောင့်ထိုက်တန်တယ်လို့ပြောပါတယ်ခင်ဗျာ
အပစင်အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုညဉ့်ညံ့ကတင်ပြပေးခဲ့တာပါအခုဆက်ပြီးမြေကြီးဩဇာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်ကမ္ဘာနိုင်ငံတွေမှာစိုက်ပျိုးရေးအတွက်နည်းပညာတွေကိုအသုံးချလာတာနောက်သဲကန္တရအထက်မှာစိုက်ပျိုးမွေးမြူရေးလုပ်တာတွေအထိရှိလာပေမဲ့လို့လည်းဒီမြန်မာနိုင်ငံကတောင်ယူလေသမားတွေကတော့နည်းပညာနဲ့အလန့်ဝင်နေကြဆဲဖြစ်ပါတယ် တစ်ချိန်တည်းမှာပဲမြို့ဖလားကျွဲနွားတွေကလည်းရှားကုန်တဲ့အတွက်စိုက်ပျိုးရေးဟာအနေဆုံးအဆင့်ကိုရောက်နေတဲ့အကြောင်း AP သတင်းကိုအခြေခံပြီးတော့ကိုခမောင်စုမင်းကတင်ပြထားပါရဲ့ရှင်
တရုတ်နိုင်ငံအနောက်မြောက်ပိုင်းဝီဂါမွတ်စလင်တွေနေထိုင်ကြတဲ့ရှင်ဂျန်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်တွေကတက်ကလမကန်သဲကန္နာရအတွင်းဘက်အနာသက်အစွန်ပိုင်းမှာအခုအခါနှစ်ရှည်စားပင်တချို့နဲ့စိမ့်စိမ့်ဆူဆူရှိနေပါတယ်အရင်ကတဲကန္နာရအဖြစ်ကနေပန်းသီးအပါဝင်နှစ်ရှည်စားပင်တွေကိုအောင်းအောင်းမြင်မြင်စိုက်ပျိုးနိုင်တဲ့အတွက်ဒေသခံတွေဟာစီးပွားရေးအရအဆင်ပြေနေကြပါတယ်အက္စုမြို့အနီးကတဲကန္နာရမြေကိုစိမ့်ဆိုတဲ့စိုက်ပျိုးမြေအဖြစ်ပြောင်းလဲပြီးတဲ့နောက်ပိုင်းထွက်ရှိလာတဲ့အသီးနှံတွေဟာလည်းဈေးကွက်မှာတန်းဝင်တဲ့အတွက်ဈေးကောင်းလဲရရှိကြပါတယ်ဒါအပြင်အဲ့ဒီရှင်ချမ်းပြည်နယ်ကတက်ကလမကန်တဲကန္နရတဲမှာပဲတရုတ်နိုင်ငံအရှေ့မြောက်ပိုင်းပူဆောင်ပြည်နယ်ကကနန်းကောင်တွေကိုမွေးမြူခဲ့ပါတယ်။စိမ့်လန်းဆိုပြေပြီးရာသီဥတုမျှတာတဲ့ဒေသကကနန်းမျိုးရင်းတွေကိုနွေရာသီမှာအပူချမ်း၊ဆောင်းရာသီမှာအေးချမ်းနဲ့ကန္နရဒေသကမွေးမြူရေးကံတွေမှာဖြစ်မှဖြစ်ပါဗလားဆိုပြီးအများကယုံကြည်မှုတွေတိတ်မရှိခဲ့ကြပါဘူး။ဒါပေမဲ့လည်းအောင်မြောင်လုတ်ပြနိုင်ပြီးအခုဆိုရင်အဲ့ဒီကနန်းတွေကိုစီးပွားဖြစ်မွေးမြူနေကြပါပြီ။ရှင်ချန်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အက္စုခရိုင်တမဝါယမစိုက်ပျိုးရေးတာဝန်ခံဇူဟောင်စုကအခုလိုပြောပါတယ်
။马上开始销售了让他们
အရင်တော့ငါးမွေးမြူရေလုတ်ခဲ့ကြပြီမဲ့ကနန်းနေမွေးမြူကြဖို့စဉ်အောင်မစဉ်းစားမိခဲ့ပါဘူးသူသဖြင့်ခြားဒေတာကမျိုးစိတ်အစ်စ်တွေဖြစ်လို့ရှင်တန်အောင်မွေးမြူဖို့တော်တော်ခက်ခဲလိမ့်မယ်လို့ကျွန်တော်တို့ထင်ခဲ့ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့စ조사စမ်းသပ်ကြည့်တဲ့သဘောပါပဲ
အရှေ့လေပိုင်းဒေတာကဣသရေးနဲ့ယေနန်ကျွယ်ဝတဲ့အာရဗ်နိုင်ငံတချို့မှာလည်းတဲကန္နရထဲမှာဟင်းသီးဟင်းရွက်တွေဆက်နေရသည့်စိုက်ပျိုးအောင်မြင်နေကြပြီမဲ့အများအဖြစ်ကဂရင်းဟောက်စ်ကအနှွေးတက်ပေးပြီးနေအောင်ကြီးရတဲ့ပလတ်စတစ်အကြီးအဆောက်အုံထဲမှာပြင်ပကယူလာတဲ့မြေအိုးဒါမှမဟုတ်ပလတ်စတစ်ဘူးတွေသုံးစိုက်ပျိုးကြတာဖြစ်ပါတယ်ဒါအပြင်ပြင်ပကမြေစီမြေနစ်ပြေးဝတဲ့မြေကြီးကိုယူလာပြီးစောင်းအုံကုန်နွေအကူတရားသီးစာကာလအတွေ့တဲကန္နာရထဲမှာဟင်းသီးဟင်းရွက်တွေလည်းစိုက်ပျိုးကြတာရှိပါတယ်။အာဖရိကတိုက်အရှေ့ပိုင်းဒေသတွေဟာပြီးခဲ့တဲ့20ရာစုနှောင်းပိုင်းအထိစားနပ်ရိက္ခာပြတ်လတ်မှုမကြာခဏကြုံတွေ့ခဲ့ကြရပြီးမဲ့ဒီကနေ့ဒီအချိန်မှာတော့ပြည်တွင်းစစ်ဖြစ်ပွားနေတဲ့နိုင်ငံတချို့ကလွှဲရင်နိုင်ငံအများစုဟာစိုက်ပျိုးရေးကိုခင့်မီနီးပညာတွေနဲ့အသုံးပြုဖွံ့ဖြိုးနေကြပါပြီ။ကင်ညာနိုင်ငံဟာဆိုရင်စိုက်ပျိုးရေးကိုစနစ်တကျတိုးတက်အောင်ဆောင်ရွက်နေတဲ့အတွက်အခုဆိုရင်အာဖရိကတိုက်ရဲ့ဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်နေပါပြီ။ဒါအပြင်ကင်ညာကတောင်သူလယ်သမားတွေဟာသူတို့ရဲ့လေယာစိုက်ပျိုးမြေနဲ့ကိုက်ညီတဲ့မြေဩဇာတွေကို AI ဉာဏ်ရည်တုနည်းပညာသုံး app တွေကတဆင့်အကြံဉာဏ်တွေရယူကြပါတယ်။ကင်ညာနိုင်ငံကလယ်သူမတဦးဖြစ်တဲ့ဂျိုဒီဂါဂူယာကလည်းအဲ့ဒီလို AI နည်းပညာသုံး app ကိုအသုံးပြုတဲ့အတွက်စပါးအထွက်ပိုမိုရရှိလာလိမ့်မယ်လို့ညွှန်လင့်နေပါတယ်။ဒါနဲ့ပတ်သက်ပြီးသူကအခုလိုသုံးသပ်ပြောဆိုပါတယ်
။ Minao na kwa Amazon taonge se kuliko ira wakati
အရင်နှစ်တရာနဲ့စာရင်ကောက်ရိတ်သိမ်းတဲ့အချိန်မှာစပားအထွက်တိုးလာလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်။အရင်ကဆိုရင်မြေဩဇာတွေအများကြီးသုံးတဲ့အတွက်ငွေကုန်ကြေးကျသိက္ခူများပါတယ်။ဒီအတွက်တော်တော်လေးစိတ်ဒုက္ခရောက်ရပါတယ်။အခုတော့ဤပညာအသစ်တင်နေဆိုတော့လဲလို့ရတာပျော်စရာကောင်းလာပါတယ်။
အာဖရိကနောက်ပိုင်းရှိနိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လေပိုးသက်ဆေးဖြန်းနာနဲ့သီးနှံတွေမှာယောဂါပိုးရှိမရှိစစ်ဆေးတာကိုဒရုန်းတွေအသုံးပြုကြပါတယ်။တရုတ်နိုင်ငံတဲကန္နရထဲမှာနှစ်ရှည်စားပင်တွေစိုက်ပျိုးလာသလိုအာဖရိကနိုင်ငံတွေမှာတောင်မှစိုက်ပျိုးရေးမှာ AI ဉာဏ်ရည်တုနည်းပညာတွေအသုံးဖွံ့ဖြိုးအောင်လှုပ်လာကြပြီမဲ့မြန်မာနိုင်ငံကတောင်သူလယ်သမားတွေအခြေအနေကတော့အသည့်အမြင်အလွန်ကိုနောက်ကျပြီးစိုက်ပျိုးရေးမှာအဆိုးဆုံးအခြေအနေကိုနှိမ့်ကြတဲ့အဆင့်မှာရှိနေပါတယ်တကယ်တော့တဲကန္နရမရှိတဲ့မြန်မာနိုင်ငံမှာစိုက်ပျိုးမြေတွေအများအများရှိပေမဲ့တောင်သူလယ်သမားတွေမှာစိုက်ပျိုးနည်းပညာတွေကိုမသုံးရတာအခြေခံအဆောက်အုံတွေကနေပါလွန်ပါတယ်။စစ်အာဏာရှင်စနစ်အောက်ကမြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်ကတော့ကြောက်ခေရောက်နေတယ်လို့ဖြစ်နေပြီလို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းကိုဒက်စော်တွန်းကပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာတော့အခုနေထားမှာဆိုရင်တော့တောင်သူလယ်သမားတွေကတော့တကယ်ကြောက်ခက်ကိုပြန်ရောက်သွားပြီလို့ပြောလို့ရတယ်ဗောနော်တကယ်တောင်သူလောက်တာကဟိုမိဘတွေကအများစုလောက်ကြတယ်ဗောနော်သားသမီးတွေကအကူညီဝိုင်းကူပြီးတော့လောက်ပ ေးကြတယ်ဒါမျိုးတွေပဲများတယ်ပေါ့နော်အင်တာနက် line တွေရစဉ်အခါတော့ကလေးတွေက Facebook account တွေဖောက်ပြီးတယ်ဘယ်လိုသုံးရမလဲ message ဘယ်လိုပို့ရမလဲနောက်တစ်ခုက Facebook ပေါ်မှာကျွန်တော်တို့နီးပညာတွေပေါ့နော် site view နဲ့ပတ်သက်တဲ့ဆောင်းပါးတွေသူများတွေရေးတာပဲဖြစ်ဖြစ် video တွေရိုက်ပြီးတော့တင်တာပဲဖြစ်ဖြစ်ပေါ့နော်ဒီလိုနီးပညာတွေကျွန်တော်တို့ like ကြည့်ပြီးတော့တကယ်ကိုဒီနီးပညာပေးအဖွဲ့တွေသွားပြီးတော့ messenger မေးလို့ရတယ်စသုံးတက်ဖို့အတွက်စပြိုးနေတဲ့အနေထားမှာပေါ့နော်အာဏာတိုင်ပြီးတဲ့နောက်ပိုင်းမှာလူကြီးတွေပေါ့နော်ဒီဟာတွေကိုအသုံးပြုပြီးတော့ ID နီးပညာအသုံးပြုပြီးတော့သူတို့ရဲ့ဈေးကွက်တွေအများကြီးလုပ်လို့ရတဲ့အနေထားကိုရောက်ဖို့ဒီလက်ရကန်းအလိုမှာအကုန်လုံးကိုရိုက်ဖြုတ်ခံရရတယ်သူဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကိုရွာနဲ့ကိုလောက်ပဲထားသူတွေမသိနိုင်တဲ့ပေါ့နော်တကယ် internet ကိုအသုံးပြုပြီးတော့မှကျွန်တော်တို့ဒီဈေးကွက်စနစ်တွေပေါ်ဆောင်နိုင်တဲ့အနေထားအခုလက်ရှိအနေထားမှာဆိုရင်အရန်ကိုနည်းသွားပြီး internet သုံးပြီးတော့ပေါ့နော်ဒီဈေးကွက်စနစ်တွေကိုပေါ်ဆောင်ဖို့ဆိုတာကတော့ဘလို့မှချီးထွားဖွဲ့ဖြိုးဖို့ပေါ့နော်ဒါမျိုးမဖြစ်နိုင်တဲ့အနေထားကိုရောက်ရှိနေတယ်လို့ကျွန်တော်တို့ပြောလို့ရတယ
်ဆရာနာမသိခင်အထိမြန်မာနိုင်ငံကတောင်သူတေသမအများစုဟာ AI ဉာဏ်ရည်တုနည်းပညာတွေအဆင့်ကိုထက်တွက်စဉ်းစားတာမရှိခဲ့ပေမဲ့စိုက်ပျိုးရေးမှာစက္ကရိယာတွေကိုတော့အသုံးပြုခဲ့ကြပါတယ်ဒါပေမဲ့လည်းဆရာနာသိပြီးနောက်ပိုင်းဓာတ်ဆီလောင်စာဈေးတွေအစမတန်တက်လာတဲ့အတွက်စက္ကရိယာတွေကိုဈေးကြီးပေးပြီးငှားရမ်းခဲ့ကြရပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အရင်ကမီယိုပလာအတိုင်းနွားနဲ့တွဲဖက်လောက်ကင်ကြဖို့အတွက်ကြတော့လေခိုင်းနွားတွေကရှားပါးကုန်ပါပြီမြန်မာနိုင်ငံမှာနီးပညာကိုမသုံးတာစိုက်ပျိုးနီးစနစ်တွေခင်းနှောင်ကြတာတဘာဝဘေးအန္တရာယ်ခဏခဏကြုံတွေ့ကြရတာတွေကြောင့်အခုဆိုရင်စပါးအထွက်ဟာတော်တော်ကိုရော့ကျလာတယ်လို့ပြည်ပကိုဇကွဲတင်ပို့ရတဲ့အဆင့်အထိကိုရော့ကျသွားပါတယ်နေရအနှံ့ပြည်တွင်းစစ်ဖြစ်ပွားနေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေလည်းပျက်စီးနေပြီးအခုဆိုရင် ARD တိုင်းတစ်ခုလောက်ပဲစပားစိုက်ပျိုးရေးကိုလုံနိုင်တဲ့အနေအထားမှာရှိပါတော့တယ်ပြည်ကလေးလာတွေကမန္တလေးတိုင်းတောင်ဘက်ကနေပဲခူးတိုင်းအရှိချမ်းတလျှောက်လုံးကရင်ပြည်နယ်ကဒေသတချို့နဲ့ကရင်ဤဒေသတွေမှာရေကြီးလို့စိုက်ပျိုးကင်းတွေပျက်စီးယုံနေတာမကရေကျသွားတော့လေအဲ့ဒီစိုက်ပျိုးကင်းတွေမှာမြေသားတူကြီးတွေပို့ကုန်တဲ့အတွက်အခုချိန်ထိဖယ်ရှားရှင်းလင်းလို့မရသေးပါဘူးအဲ့ဒီလိုအခြေအနေတွေကြောင့်တောင်သူလယ်သမားအတော်များများဟာမိမိပိုင်လေယာစိုက်ပျိုးမြေတွေကိုစွန့်ခွာသွားကြပြီးရေကြီးရာမျက်နှာရာကိုမိသားစုလိုက်ထွက်ခွာကုန်ကြပါတယ်ခင်ဗျာ
ကိုကမောင်ဆွမင်းတင်ဆက်တဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ဆိုရှယ်မီဒီယာတွေမှာလူကြည့်များတဲ့ဗီဒီယိုသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်အီရန်နိုင်ငံကသူတို့ရဲ့အကြီးဆုံး drone ကိုစမ်းသပ်ပြန်တန်းလိုက်ပါတယ်နောက်လူတွေရဲ့နေစဉ်ဘဝကိုအထောက်အကူပြုပြီးအလုပ်တွေကုလုပ်ပေးတဲ့ဆက်ရုပ်တွေကိုတော့2025ခုနှစ်နီးပညာပြပွဲမှာတွေ့ရပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူတွေကိုတော့မဲရီတန်နာကျော်ကစူးစီးတင်ဆက်ထားပါရဲ့ရှင
်။အရှိလေပါစစ်ပွဲတန်ကြောင့်ပျက်စီးယိုယွင်းနေတဲ့ပါလက်စတိုင်းဒေသဂါဇာကမ်းမြောင်ကိုအကုန်ပြုတဲ့အနေနဲ့ဂါဇာလို့နာမည်ပေးထားတဲ့အီရန်ပိုင်အကြီးဆုံး drone ယာဉ်ကိုအီရန်ကစမ်းသပ်ပြန်တန်းခဲ့တာဖြစ်ပါတယ်။ Islamic Dawlan ၏အဆောင်တပ်ဖွဲ့ IRGC ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီး Hossein Salami နဲ့ IRGC လေးတဲ့တာဝန်ခံအမီအလီဟာဂျီဇာဒါတို့ကဇန်နဝါရီလ26ရက်နေ့ကထုတ်လွှင့်ပြသခဲ့တဲ့ရုပ်သံမှတ်တမ်းမှာဒီ drone ကိုပထမဦးဆုံးချိန်စမ်းသပ်ကြည့်ရှုနေတာတွေ့ရပါတယ်။နိုင်ငံပိုင်မီဒီယာတွေရဲ့ဖော်ပြချက်အရတော့ဒီ drone ကိုအရင်က Shahid 149 Gaza drone လို့နာမည်ပေးထားပြီးအခုတော့အစ်င့်မြင့်ပြီးတော့ Gaza drone လို့ပြောင်းလဲခေါ်ဝေါ်တာဖြစ်ပါတယ်။ဒီ drone ကဘုံးစနှလုံးထိတည်ဆောင်နိုင်ပြီးတော့နေဆက်ဒေတာစစ်စင်ရေးမှာအသုံးပြုမယ်လို့လေတဲ့အကြီးအကဲကပြောပါတယ်။စစ်မဖြစ်ခင်တုန်းကပါလက်စတိုင်း 1.3 သန်းနေထိုင်ခဲ့တဲ့ Gaza ကမ်းမြောင်ဒေတာကအီရန်ထောက်ခံတဲ့ Hamas အဖွဲ့တွေနဲ့ Israel တို့ရဲ့တိုက်ပွဲတွေကြောင့်တနစ်ကျော်အကြာမှာတော်တော်များများပျက်စီးယိုယွင်းသွားပြီဖြစ်ပါတယ်။Israel ရဲ့စင်းစရာအရဆိုရင်တော့အော်တိုဝါလာ9ရင်းကြီးကဟာမတ်စစ်သေးကြွားရဲ့တိုက်ခိုက်မှုမှာလူ1200သေဆုံးခဲ့ပြီးတော့250ကျော်ကိုဂါဇာကဒဇာကန်ဖြစ်တဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တာကြောင့် Israel ကဂါဇာကိုစစ်စင်ရေးစတင်တာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာ Israel ရဲ့စစ်စင်ရေးကြောင့်တော့ဂါဇာကဂျမားရေးအာဏာပိုင်တွေရဲ့အပြောအယဆိုရင်ပါလက်စတိုင်း 48,000 ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။မြပနေတဲ့ခြေတွေကိုအဝတ်လျှော်ခြင်းနဲ့ထည့်ရတာပြင်းမှန်းနေပြီလားအခုတော့ကိုယ်တိုင်ထည့်စရာမလိုတော့ပါဘူးနော်ဉာဏ်ရည်တုနည်းပညာထည့်သွင်းထားတဲ့ Robo Rock Sorozy 70ဖုံးစုပ်ဆက်လေးဟာအိမ်ရှင်းလေးတွေအတွက်ကူညီပေးနိုင်တာပါကြည့်လိုက်ရင်တော့ရိုးရိုးအလိုလျောက်မောင်းနေနိုင်တဲ့ Automatic ဖုံးစုပ်ဆက်လေးလို့ထင်ရပေမဲ့သူ့မှာပါတဲ့ဆက်ရုပ်လက်တံကအခရာကျပါတယ်သူကအဲ့ဒီလက်တံလေးကိုသုံးပြီးတော့အိမ်လုပ်တွေကိုကုလုပ်ပေးနိုင်ပါတယ် ချေအိတ်ဖနက်မြန်တသူဘွားဒီလိုမျိုး grand 300အောက်လေးတဲ့အပေါ်စားပစ္စည်းတွေကိုမှတ်ထားပြီးတော့သူ့နေရာနဲ့သူပြန်ပြောထားပေးနိုင်တာပါပြီးတော့သူကလဲစစ်ကြိုးတွေလိုမျိုးအိမ်တွင်းမှာအတားအဆီးတွေဖြစ်နေတဲ့အဲ့လိုမျိုးအတားအဆီးအမျိုးအစားပေါင်း100မျိုးကိုမှတ်မိအောင်လေ့ကျင့်သင်ကြားပေးထားလို့ဒီပစ္စည်းတွေကိုရှောင်သွားပြီးတော့ဟိုကဒီရွေးရှာပြီးတော့တန်ရှင်းရေးလုပ်ပေးနိုင်ပါတယ်သူကတယ်လီဖုန်း application ကတစ်ဆင့်အသုံးပြုရတာဖြစ်ပြီးညက်ပတ်တဲ့ချိန်တွေကိုဘယ်မှာထားရမလဲနောက်ပြီးတော့ဖုန်းဆုပ်ကြမ်းတိုက်ဖို့အချိန်စရာဘယ်လိုတတ်မှတ်မလဲဒီလိုမျိုးအိမ်လုပ်တွေကိုသူကမှတ်မိအောင်လို့စီစဉ်ပြီးတော့ခိုင်းထားနိုင်ပါတယ်
The world's first robotic vacuum with a robotic arm
ဒီစက်ကပစ္စည်းတွေကိုမှတ်မိပြီးတော့ကောက်ယူနိုင်တယ်နောက်ပြီးတော့တင့်တော်တဲ့နေရာမှာပြန်ထားပေးနိုင်တဲ့အတွက်ကြောင့်မလို့အထူးခြားဆုံးပါလို့ Robot Rock Company က Ruben Rodriguez ကရှင်းပြပါတယ်ကမ္ဘာမှာပထမအဆုံးအရေအတွက်အများဆုံးထုတ်လုပ်တဲ့ဖုန်းဆုပ်ဆက်လေးပါလို့ပြောပြီးတော့ Roborock Soros Z70 ကို CES 2025ကုန်စည်ပြပွဲမှာတည်ဝင်မိတ်ဆက်ပေးခဲ့ပြီးတော့ဒီနှစ်အတွင်းစပြီးတော့ရောင်းချပေးသွားမှာဖြစ်ပါတယ်2025 CES နည်းပညာပြပွဲမှာလူတွေကိုအံ့အားသင့်စေတဲ့ဆက်ပစ္စည်းတွေပြသထားတာမှာနှက္ခမ်းတွေစိုးစက်လက်ပါပါတယ်ဘရာဇီးလ်နိုင်ငံ Body Cario အလကုံကုမ္ပဏီကထုတ်လုပ်တဲ့လက်နဲ့မကိုင်းမဲ့နဲ့နှက္ခမ်းတွေစိုးနိုင်တဲ့ဆက်ဖြစ်ပါတယ်ငြိမ်သူနည်းပညာနဲ့နှက္ခမ်းတွေစိုးပေးတဲ့ဆက်ဖြစ်ပြီးတော့ Smart Lipstick လို့ခေါ်တဲ့ဒီဆက်ကအသုံးပြုသူရဲ့အသားရောင်ကို AI နည်းပညာနဲ့လဲစမ်းစစ်နှက္ခမ်းပုံသဏ္ဍာန်ကိုလည်းအတိအကျမှတ်သားနိုင်ပါတယ်တဲ့ပြီးတော့ကွန်ပျူတာမျက်စိနဲ့ဆက်ရုပ်လက်တံတေးသေးလေးကိုအသုံးပြုပြီးတော့လူလက်နဲ့စိုးပေးသလိုပဲနုနုညံ့ညံ့လေးနဲ့တက်တက်ရဲရဲစိုးပေးတယ်လို့ပြပွဲလာတဲ့သူတွေသဘောကျကြတာပါဒီဆက်ကိုလှုပ်ရှားမှုနဲ့အမြင်အာရုံချိုးတက်တဲ့သူတွေအသုံးပြုနိုင်အောင်လို့ရည်ရွယ်ပြီးတော့ဒီဇိုင်းထုတ်ထားတာဖြစ်ပါတယ
် We have a lot of different types of skin tones different types of lipstick
tomorrow ရဲ့အဓိကရည်မှန်းချက်ကအသားအရောင်မျိုးမျိုးနှက္ခမ်းပုံစံမျိုးမျိုးရှိတဲ့ဒူတိုင်းအတွက်ငြိမ်သူနည်းပညာကိုအသုံးပြုနိုင်ဖို့ပါလို့ Las Vegas မြို့မှာကျင်းပသွားတဲ့ CES 2025ပွဲမှာ Body Cario Company က Milani Haraguchi Badila ကရှင်းပြပါတယ်ဒီနည်းပညာနဲ့ဆိုရင်နောက်မှတခြားအလောက်ကုန်ပစ္စည်းတွေကစိုးပေးနိုင်အောင်လို့ငြိမ်သူကိုသင်ပေးလို့ရတယ်လို့လည်းသူကပြောပါတယ်လူတွေကအလားပင်ပစ္စည်းဝယ်တဲ့အခါမှာနှက်ခမ်းတွေကိုဝယ်ဖို့အရင်ဆုံးစပြီးတော့စဉ်းစားတတ်ကြတာကြောင့်အခုလိုမျိုးနှက်ခမ်းတွေစိုးတဲ့ဆက်ကိုတီထွင်တာပါလို့ကုမ္ပဏီကပြောပါတယ်ရှင်အိုင်လန်နိုင်ငံကလဲခေါင်ကြီးကန်းကြီးမှာတော့လေတိုက်နှုန်းတိုင်းတာကိုစူးစမ်းနေတဲ့ Weather and Radar မိုးလေဝသကုမ္ပဏီကဝန်ထမ်းတယောက်ဇန်နဝါရီလ24ရက်နေ့မနက်ပိုင်းမှာလေတိုက်နှုန်းပြင်းထန်လုံးလုံးလမ်းတော်မလျှောက်နိုင်အောင်ဖြစ်ခဲ့ရပါတယ်။ကုမ္ပဏီရဲ့အဆိုအရသူတို့အဖွဲ့ကတနအယိုကီလိုမီတာ190မိုင်နဲ့ဆိုရင်တနအယိုမိုင်118မိုင်အထိတိုက်တဲ့လေတိုက်နှုန်းကိုမှတ်တမ်းတင်နိုင်ခဲ့တယ်လို့ဆိုပါတယ်။သူတို့ကုမ္ပဏီလူမှုကွန်ရက်ပေါ်မှာတင်ထားတဲ့ဗီဒီယိုမှာတော့တိုင်းမိုတော်တော်ကိုတိုက်ပွဲဝင်ခဲ့ရတယ်လို့ရေးထားတာပါ။အိုင်ယာလန်နဲ့မြောက်ပိုင်းအိုင်ယာလန်မှာအေယော်ဝင်မုန်တိုင်းကြောင့်စံချိန်တွေလေပြင်းတွေတိုက်ခိုက်ခဲ့ပြီးတော့အိုင်ယာလန်နိုင်ငံရဲ့သုံးဘုံတုံးလုံးမှာနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေတက်စမီပြတ်တောက်ခဲ့ပြီးလေရင်ခီးစဉ်ရာနဲ့ချီဖြတ်သိမ်းခဲ့ရပါတယ်။ကျောင်းတွေနဲ့အများပြည်သူတည်ယူပို့ဆောင်ရေးတွေလည်းပိတ်ထားခဲ့ရတာပါ။အိုင်ယာလန်နိုင်ငံရဲ့မိုးလေဝသအေဂျင်စီဖြစ်တဲ့ MacEirin ရဲ့အဆိုအရဆိုရင်တော့ Galway County မှာဆိုရင်ညဘက်တိုင်းတာရရှိတဲ့တနအယိုကီလိုမီတာ182ကီလိုမီတာမိုင်နဲ့ဆိုရင်133မိုင်လေတိုင်နှုန်းကနှစ်ပေါင်း80ကြာအတွင်းမှာလေတိုင်နှုန်းစံချိန်ချိုးသွားတာဖြစ်ပါတယ်။
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူတွေကိုမေးသနာကျော်ကစူးစီးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။ Netherlands နိုင်ငံမှာနှစ်စဉ်ဇန်နဝါရီလရဲ့တတိယစနေနေ့ကို Netherlands ကျူလစ်ပန်းတွေအဖြစ်နဲ့သတ်မှတ်ထားပြီးတော့ကျူလစ်ပန်းတွေအခမဲ့ဝေပေးပါရယ်။ဒီကျူလစ်ပန်းရာသီစတင်တဲ့အထိမ်းအမှတ်အနေနဲ့ Amsterdam မြို့တော်မှာကျင်းပတဲ့ကျူလစ်ပန်းတွေကိုတော့မဆုမြတ်မွန်တဲ့အထူးကဘာတလွားခီးသွွားအစီအစဉ်ကနေအထူးသွားပြီးတော့ပန်းတွေရွေးကြရအောင်ပါရှင်။
နယ်သာလန်နိုင်ငံဟာကမ္ဘာမှာကျူးလစ်ပန်းစိုက်ပျိုးတင်ပို့မှုထိပ်တန်းနိုင်ငံတစ်ခုဖြစ်သလိုကျူးလစ်ပန်းကိုလည်းတရားဝင်မဟုတ်ပေမဲ့နိုင်ငံတော်ကိုစားပြုပန်းအဖြစ်နဲ့သတ်မှတ်ထားကြပါတယ်။အမ်စတာဒမ်မြို့တော်မှာစောင်းရာသီပွဲတွေအဆုံးသတ်သွားပြီဆိုတာနဲ့ကျူးလစ်ပန်းရာသီစတင်တဲ့အထိမ်းအမှတ်အဖြစ်နဲ့နယ်သာလန်ကျူးလစ်ပန်းနေ့ National Tulip Day ကိုဆင်နွှဲပါတယ်။နှစ်တိုင်း January လတတိယပတ်ရဲ့စနေနေ့ရောက်တာနဲ့အမ်စတာဒမ်မြို့လယ်က Museum Square ရင်ပြင်ကြီးဟာအေယာမကျူးလစ်ပန်းကင်းကြီးလို့အသွင်ပြောင်းသွားပါတယ်။ နယ်သာလန်နိုင်ငံတော်လုံးမှာရှိတဲ့ကျူးလစ်ပန်းစိုက်ခြံတွေကနေပေးပို့ကြတဲ့အယောင်ဆုံးအမျိုးဆုံးကျူးလစ်ပန်းတွေနဲ့မြို့လယ်မှာကျူးလစ်ပန်းကင်းကြီးလို့ဖန်တီးလိုက်တာပါကျူးလစ်ပန်းပေါင်း2,000,000လောက်နဲ့ပြင်ဆင်ထားတဲ့ကျူးလစ်ပန်းပွဲနေကြရင်ဘသူမဆိုလာပြီးတော့ကျူးလစ်ပန်းတွေကိုအခမဲ့ရွေးယူနိုင်ကြပါတယ်မျူဇီယမ်စခွဲရှင်ပြင်ကကျူးလစ်ပန်းကြံကြီးတွေကိုရောက်ကြနဲ့ကိုစိတ်ကြိုက်ကျူးလစ်ပန်းအယောင်ဆုံးကိုရွေးယူနိုင်ကြအောင်အပေါ့ဝါမာတွေကဝင်လာသူတိုင်းကိုပန်းတွေထည့်ဖို့စက်ကူအိတ်တွေဝေပေးပါတယ်
I think it's really lovely day although it's really cold but I just
ဒီရာသီဥတုကတည်အေးပြီမဲ့အင်မတန်စိတ်ကြည်နူးစရာကောင်းတဲ့နေ့လို့ထင်ပါတယ်ပန်းကင်းထဲဝင်လာကလေးကလှလွန်းလို့ကျမဆိုရင်လေပျော်လွန်းလို့ခလေးတယောက်လို့တခိခိနဲ့ရင်နေမိပါတယ်ကျူလစ်ပန်းတွေကတည်အေးကိုလှပါတယ်အယောင်တွေအားလုံးကိုလည်းတည်အေးပြီးတော့သဘောကျပါတယ်ကျူလစ်ပန်းကင်းထဲမှာကျူလစ်ပန်းတွေအများကြီးကိုလည်းအခုမှပထမဆုံးမြင်မှုတာပါတိတ်ကိုစိတ်ကြည်နူးပျော်ရွှင်ရပါတယ်ရှင်
အမ်စတာဒမ်မြို့တည်ထောင်တာအခု2025ခုနှစ်မှာနှစ်ပေါင်း950ပြည့်လာမှုဇန်နဝါရီလ18ရက်နေ့တွင်ကကျင်းပခဲ့တဲ့ Netherland ကျူးလစ်ပန်းပွဲဟာပိုလို့တော်မှထူးထူးခြားခြားဖြစ်ခဲ့ပါတယ်။အမ်စတာဒမ်မြို့ခီးသွားလုပ်ငန်းရဲ့စီးရင်တွေအရ2024ခုနှစ်တွင်ကကျူးလစ်ပန်းပွဲနေ့ကိုလာကြသူ2000နီးပါးရှိပြီးတော့လူမျိုးပေါင်းက100ထက်မနည်းရှိခဲ့ပါတယ်။အခု2025ခုနှစ်မှာလည်းနိုင်ငံဆောင်ကနေတကူးတကလာကြသူတွေမနည်းပါဘူး။
I'm here today for the tulip day because I'm coming from France especially for this day.
ဒီနေ့ tulip ပန်းနေ့အတွက်တသက်ကိုကျွန်တော်ပြင်သစ်နိုင်ငံကနေလာခဲ့တာပါ။ပါရီမြို့ကနေဒီပွဲကိုဆင်နွှဲဖို့တသက်လာခဲ့တာဖြစ်ပါတယ်။ဘာလို့လဲဆိုတော့တိတ်လှတဲ့ tulip ပန်းတွေကိုမြင်ရသလိုတိတ်လဲစိတ်ကြည်နူးစရာကောင်းတဲ့ထူးထူးခြားခြားနေ့ဖြစ်လို့ပါ
။အခုလို့ဆောင်းရာသီမှာ tulip ပန်းတွေကိုပန်းကင်းကြီးတစ်ခုလိုဝေးဝေးဆဆာနဲ့ပြင်ဆင်ထားနိုင်ဖို့အတွက် tulip စိုက်ပျိုးခြံတွေမှာ November December လောက်ထဲကအမိုးအကာနဲ့စိုက်ပျိုးထားကြရတာဖြစ်ပါတယ်။နိုင်ငံအနှံ့ကကျူးလစ်စိုက်ခင်းတွေမှာတော့အယောင်ဆုံးအတန်းလိုက်စိုက်ပျိုးထားတဲ့ကျူးလစ်ပန်းတွေကိုမတ်လကုန်ကနေမေလကုန်လောက်အထိမြင်တွေ့ရနိုင်ပါတယ်။အဝေးကကြည့်လိုက်ရင်ဆေးရောင်စုံချဲထားတဲ့ပကြီကားတွေလိုမျက်စိတစုံသိပ်လှတဲ့ကျူးလစ်ပန်းတွေကိုတွားကြည့်ဖို့အကောင်းဆုံးကတော့ April လဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်။အဲဒီချိန်ဆိုလဲကျူးလစ်ပန်းကင်းတွေကိုလာကြည့်ကြတဲ့ခီးသွွားဧည့်သည်တွေအများကြီးရှိပါတယ်။January လလို့အေးတဲ့အချိန်မှာတော့ကျူးလစ်ပန်းတွေအတွက်နိုင်ငံတကာဧည့်သည်တွေလာပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့ပန်းတွေခုနေကြတာကိုပွဲစီစဉ်သူတွေကဝမ်းသာနေကြပါတယ်
။ You see here so far I can look at this moment people comes from over all of the world.
မြင်ရတဲ့အတိုင်းအခုကြည့်လိုက်ရင်ကမ္ဘာတစ်ဝိုင်းကလူတွေအစုံဓမ္မလာပြီးတော့ကျူးလစ်ပန်းတွေအခမဲ့ရွေးယူနေတာကိုမြင်ရမှာပါ။ Netherlands တနိုင်ငံလုံးမှာရှိတဲ့ကျူးလစ်ပန်းဆိုင်ခြံတွေကကျူးလစ်ပန်းရသည်စတင်တဲ့အထိတ်မှဖြစ်ပေးတဲ့လက်ဆောင်တွေဖြစ်ပါတယ်။
အခုလိုအမျိုးအစားထောင်ချီတဲ့ကျူးလစ်ပန်းတွေကိုအခမဲ့ရွေးယူနိုင်ဖို့မနေ့အစောကြီးတည်းကတန်းစီစောင့်ကြရပေးမယ်အားလုံးကစောင့်ရကြိုးနဲ့တယ်လို့ပြောကြပါတယ
် Some volunteers their previous experience like they came late early but late on the line
ကျူးသူတွေရဲ့အရေးအတွေ့အကြုံများစောစောရောက်ပေမဲ့တန်းစီကနောက်တန်းရောက်ပြီးတော့မနေ့ဆယ်လိုက်လောက်ဖြစ်သွားတော့အထဲဝင်လို့မရဖြစ်ကြပါတယ်အဲ့ဒါကြောင့်ကျွန်မတို့ကအထဲဝင်လိုက်ဖို့တေးကြအောင်အစောကြီးတည်းကလာတန်းစီလေးတာပါ
အမ်စတာဒမ်မြို့တော်မှာနှစ်တိုင်းထူးထူးခြားခြားလုပ်တဲ့ပွဲမျိုးမနေ့၄နာရီခွဲလောက်ထဲကအရောက်လာခဲ့သူကတော့အထဲမှာပန်းတွေကိုတဝါကြီးရွေးယူနေပါပြီ
။အမ်စတာဒမ်ကိုကျွန်တော်မနေ့၄နာရီခွဲ၄နာရီ45လောက်ကထဲကရောက်ပါတယ်။ဘူတာဘုံမှာနည်းနည်းအချိန်ဖြုန်းအချိန်ပြောင်းလုပ်ပြီးတော့ဒီကိုလာခဲ့တာပါ။ခုတော့ဒီမှာကျူးလစ်ပန်းလှလှလေးတွေကိုလိုက်ရွေးယူနေပါတယ်။
Netherlands နိုင်ငံကကျူးလစ်ပန်းတွေရဲ့အလှနဲ့ထူးခြားမှုတွေကိုမြှင့်တင်တဲ့အနေနဲ့ Amsterdam မြို့တော်မှာနှစ်တိုင်း National Tulip Day နေ့ကို Netherlands နိုင်ငံတော်ဝန်ကကျူးလစ်ပန်းစိုက်ပျိုးသူများအသင်းကစီစဉ်ကျင်းပတာဖြစ်ပါတယ်။ Netherlands မှာကျူးလစ်ပန်းရာသီစပြီဆိုတာကိုအချက်ပြလိုက်တာလည်းဖြစ်ပါတယ်။ January လတတိယပတ်စနေနေ့ရက်က Amsterdam မြို့လယ်က Museum Square ရှင်ပြင်မှာကျူးလစ်ပန်းတွေကိုအခမဲ့ရွေးယူနေသူတွေရဲ့မျက်နှာတွေပေါ်ကအပြုံးပန်းတွေကကျူးလစ်ပန်းတွေနဲ့အပြိုင်မြင်ရသူတွေအတွက်ကြည်နူးစရာဖြစ်ခဲ့ပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
။ကဘာတလွားခီးသွားအစီအစဉ်ကိုမဆူမြတ်မော်ကတင်ဆက်ပေးခဲ့တာပါရှင်။ဒီအစီအစဉ်နဲ့တူ view ရထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းစာမားတွေကိုတော့ VOA website စာမျက်နှာ burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
မြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်ရှုံးနိမ့်သွားပြီးတဲ့နောက်2023ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ပါတယ်ရွေးကောက်ခံအရတားကောင်းဆောင်တွေကိုစစ်တပ်ကဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့ငြိမ်းချမ်းစွာဆန္ဒပြကြတဲ့ပြည်သူတွေကိုလည်းလိုက်လံဖမ်းဆီးနေနေခဲ့ပါတယ် တိုင်းရင်းသားလူနည်းစုတွေအပေါ်အယက်ဆက်ဆုံးနှိမ့်လန့်တွေနဲ့ဆက်ဆံလာတဲ့စစ်ကောင်စီဟာနိုင်ငံတော်ဝန်လုံးကပြည်သူတွေအပေါ်ရက်ဆက်ကြမ်းကြုတ်တဲ့နှိမ့်လန့်တွေပုံမအသုံးပြုပြီးတော့ဖိနှိပ်အုပ်ချုပ်လာပါတယ်။ဒီမိုကရေစီနှိမ့်ချရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာကိုဩစတြေးလျ၊ကနေဒါ၊ဥရောပတမကတောင်ကိုရီးယား၊နယူးဇီလန်၊နော်ဝေး၊ဆွစ်ဇာလန်ပရိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကအချင်းတန်လာတဲ့စစ်အာဏာသိမ်းမှုနှစ်ပတ်လည်ဖြစ်တဲ့ဇန်နဝါရီလ31ရက်နေ့မှာပဲပူရဲကြီးညာချက်ထုတ်ပြန်ပြီးတော့ပြစ်တင်ရှုံချခဲ့ပါတယ်။သူ့အခွင့်အရေးချိုးဖောက်မှုတွေ၊လိမ်မိုင်းဆရာအကြမ်းဖက်မှုတွေ၊ကြားမအခြေပြုအကြမ်းဖက်မှုတွေ၊ဘာသာရေးနဲ့လူမျိုးစုအလုံးအပေါ်စင်တဲ့ကြနှိပ်စက်ညှဉ်းပန်းတာနဲ့ခွဲခြားဆက်ဆံတာအပါအဝင်အယက်သားတွေအပေါ်ပုံမအကြမ်းဖက်လာတဲ့မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေကိုအပြင်းထန်ဆုံးရှုံချလိုက်ပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားတွေထိခိုက်သေးကျင်နေကြရပြီးကျောင်းတွေဈေးတွေနဲ့ဘာသာရေးအဆောက်အုံတွေကျားမာရေးဌာနတွေပါထိခိုက်ပျက်စီးနေရပါတယ်။2023ခုနှစ်နောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေက25ဆနီးပါးတိုးလာတဲ့အတွက်တရက်ကိုလေကြောင်းတိုက်ခိုက်မှု3ချိန်အထိရောက်လာတာပါ။လက်ရှိတိုက်ပွဲတွေမရှိတဲ့ဒေသတွေမှာပါလေကြောင်းကနေတိုးပြီးတော့တိုက်ခိုက်လာတာဟာစစ်ကောင်စီဘက်ကထိုးစစ်တွေအရှိန်မြင့်လာတာအလွန်ထင်ရှားပါတယ်။စစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေလျှော့ချဖို့အပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေနဲ့နိုင်ငံတကာလူအခွင့်အရေးဥပဒေတို့ကိုအပြည့်အဝအလိုက်နာပြီးအယက်သားတွေကိုဦးစားပေးကာကွယ်ပေးဖို့ကိုလည်းပူးတွဲကြေညာချက်မှာတိုက်တွန်းထားပါတယ်။တစ်ချိန်တည်းမှာပဲလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုနိုင်ငံအနှံ့ပေးဖို့ဖြန့်ဖြူးနိုင်အောင်ခွင့်ပြုပေးဖို့လည်းတစ်ဆက်တည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂရဲ့အဆိုအရစစ်တပ်ကအာဏာသိမ်းအုပ်ချုပ်လာတဲ့၄နှစ်တာကာလအတွင်းမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်သူကအဆ20တိုးလာပါတယ်။နိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဖြစ်တဲ့ပြည်သူ 19.9 သန်းတို့ဟာလည်းလူသားချင်းစာနာမှုဆိုင်ရာအခြေခံလိုအပ်ချက်တွေရှိလာပါတယ်။ဒါအပြင်အခြေခံစာနာရိတ်ခါတွေလိုအပ်တဲ့ပြည်သူကနောက်ထပ် 15.2 သန်းအထိရှိလာပြီးကူးစက်ရောဂါတွေလည်းပြန့်ပွားမှုနှုန်းမြင့်တက်လာနေပါတယ်။ပြည်ရင်းပฏิပခတွေကြောင့်နေရာဆွန့်ခွာခဲ့ရတဲ့အတွက်ပြည်ရင်းပြည်ပမှာအိုးမဲ့အိမ်မဲ့ဖြစ်နေရတဲ့မြန်မာပြည်သူတွေကလည်းတန်းနဲ့ချီရှိပါတယ်။တစ်ချိန်တည်းမှာပဲမွေးရဆေးဝါးထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုအွန်လိုင်းလိမ်လည်မှုလူကုန်ကူးမှုအပါအဝင်နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေလည်းတိုးလာနေပါတယ်။လက်ရှိသွားနေတဲ့လမ်းကြောင်းတွေဟာမြန်မာနိုင်ငံအတွက်ရေရှည်ခန်းတဲ့လမ်းစဉ်တွေမဟုတ်သလိုမြန်မာစစ်တပ်ကဒါကိုချက်ချင်းပြောင်းလဲပြရမယ့်အချိန်ဖြစ်ပါတယ်လို့လည်းပူတွဲကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေလျှော့ချဖို့အယက်သားတွေနဲ့အယက်ဖက်အခြေခံအဆောက်အုံတွေကိုထိခိုက်ပျက်စီးစေတာတွေကိုရပ်တန့်ဖို့နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပေးဖို့တပ်ဆိုင်သူအလုံးနဲ့စစ်မှန်တဲ့ဆွေးနွေးပွဲတွေကျင်းပဖို့လည်းအခိုင်အမာတိုက်တွန်းထားပါတယ်။ဒီဆောင်ရွက်ချက်တွေဟာမြန်မာပြည်သူတွေလိုလာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖက်ငြိမ်းချမ်းစွာဦးတည်စေမယ်မရှိမဖြစ်ပထမခြေလှမ်းတွေလည်းဖြစ်ပါတယ်။
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။ဒါတော့အမေရိကန်ဆူရရဲ့သဘောထားအမြင်ဖြစ်ပါတယ်။ VOA ရဲ့အာဘိုမဟုတ်ဘူးဆိုတာကိုချက်ပြီးတော့အသိပေးပါရရှင်။ VOA American တန်ရဲ့အစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းပေးနေပါရယ်။အခုတော့သတင်းကျဉ်းချက်ကိုတလဲတင်ပြပေးပါဦးမယ်ရှင်။အမေရိကန်သမ္မတတော်နဲ့ထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုတို့အင်္ဂါနေ့မှာတွေ့ဖို့စီစဉ်ထားတဲ့အတိုင်းအင်ပီရိုမှာတွေ့ဆုံခဲ့ကြပါရယ်။အစ္စရေးညွတ်ပေါင်းအစိုးရအဖွဲ့အထွတ်မှာပါဝင်တဲ့လက်ရဆုံးအဖွဲ့တွေကဟားမက်စ်နဲ့အပြစ်ရရေးသဘောတူညီချက်ကိုအဆုံးသတ်ဖို့တောင်းဆိုနေကြချိန်မှာပဲအစ္စရေးဝန်ကြီးချုပ်ဝါရှင်တန်မြို့တော်ကိုရောက်လာပြီးတော့အမေရိကန်သမ္မတနဲ့တွေ့ဆုံတာဖြစ်ပါရယ်။အစ္စရေးဟားမက်စ်အပြစ်ရရေးသဘောတူညီချက်တည်မြဲမယ်ဆိုတာကိုသူအာမမခံနိုင်ဘူးလို့အမေရိကန်သမ္မတထရမ့်ကတော့နေလာနေတော့ကသတင်းတောက်တွေရဲ့မိကွန်းကိုဖြေချရမှာပြောကြားခဲ့ပါရရှင်။နောက်ထိုင်းဝင်ကြီးချုပ်ပက်ထွန်တန်ရှင်နဝတ်ခါဒီကနေ့ပုတ်ထူးနေ့မှာ၄ရက်ကြာတရုတ်ခီးစဉ်စတင်ဖို့ရှိနေပြီးတော့စီးပွားရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုအဓိကဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီခီးစဉ်အတွင်းမှာဒီထိုင်းဝင်ကြီးချုပ်ဟာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှာပါ။ထိုင်းနိုင်ငံကိုတရုတ်ခီးသွားတွေပို့ပြီးတော့လာအောင်တရုတ်ဆွေရကိုကူညီတောင်းနိုင်တယ်လို့ဒီအထူးသဖြင့် online လိမ်လည်ခိုင်းတွေနဲ့ပတ်သက်လို့တရုတ်ကစိုးရိမ်နေတာနဲ့ပတ်သက်ပြီးတော့ဆွေးနွေးနိုင်တယ်ဆိုပြီးတော့လည်းတုံ့သက်သူတွေကပြောဆိုကြပါရဲ့ရှင်။ဒီကနေ့အတွက်သတင်းချင်းချုံနဲ့အတူအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မတ်တကီထိုက်ပါ။ရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါရဲ့ရှင်။ VOA American တန်ရဲ့ဒီ February 5ရက်ပုံထူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရှင်။ဒီရုပ်သံအစီအစဉ်တစ်ခုလုံးကို digital line တွေကနေဖမ်းယူကြည့်ရှုနိုင်တယ်လို့ပဲဒီအစီအစဉ်ရဲ့ပထမနာရီဝက်ကိုတော့ radio line တို့မီတာ25 30နဲ့40တို့ကနေဖမ်းယူနိုင်စနေပါတယ်။ ။ VOA ကိုကြည့်ရှုအားပေးနှားဆင်ကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်ရှင်။အားလုံးကျမ်းမာပေးကင်းကြပါစေ။ကျွန်မခင်ဗျူထွေးပါ။နောက်ဆက်စပ်နေမှာပြန်ဆုံပါဦးမယ်ရှင်။